Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ် February 18ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေထိုင်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျွန်မများသစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်တာညူပါ ISD ကြွေးကြော်နေတဲ့ Caliphate Islam နိုင်ငံတော်ထူထောင်ရေးဟာကြာဆုံးသွားပြီလို့ American သမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်ကုလသမဂ္ဂဆိုင်ရာ American သမ္မတကြီးတာဝန်အတွက်ယာထားစဉ်းစားခြင်းခံရသူနိုင်ငံကြီးဌာနပြောခဲ့သူ Heather Nauert ကသူ့အနေနဲ့အဲ့တာဝန်အမည်ယာထားခံရတာကနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့စနေနေ့ကကြေညာပါတယ်စတဲ့ထေတရောင်နိုင်ငံတကာသတင်းတွေကိုကိုရန်နေတဲ့အတူကြေညာပေးသွားဖို့ရှိပါတယ်မစင်
ဟုတ်ကဲ့ပါရှင်သတင်းနေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ကရားပြည်နယ်အစိုးရအဖွဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဗိုလ်ချုပ်ကျေးရုပ်ဖေရှားရေးဆန္ဒဖော်ထုတ်သူကိုယ်စားလှယ်တွေဒီကနေ့လွိုက်ကော်မှာဆွေးနွေးရမှာသဘောတူညီချက်တစုံတရာမရဘဲအစည်းအဝေးပြတ်သွားခဲ့ပါတယ်
ကျွန်တော်တို့ကအခုကအစိုးရအပေါ်မှာပြည်ပါပြီဖြစ်တဲ့အတွက်အစိုးရရဲ့တုတ်တံမှုကိုကျွန်တော်စောင့်မယ်ဒီနေ့လောက်စောင့်ပြီးမှအစိုးရကနေမှတော်ပြမှုတစုံတရာမရှိရင်ကျွန်တော်တို့ဆက်ကနေမှာ
ကရင်နီပြည်သူများကိုစားပြုညှိနှိုင်းကော်မတီကကိုဒီဒီပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီကြောင်းနဲ့တူအပတ်စဉ်ခဏတွေဖြစ်တဲ့မြမရေးရဆွေးနွေးကံမြမပြည်မှပေးစာများပြည်ရင်းသုံးသက်ချက်နဲ့ကဘာတလွားထူးခြားဆံပြားသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင်
ISD ကြွေးကြော်နေတဲ့ Caliphate Islam နိုင်ငံတော်မျှော်မှန်းချက်ဟာကြာရှုံးသွားပြီလို့ American သမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်ကနေရေးပါတယ်။ဒါပြင်အဲဒီမှာရှိနေကြတဲ့ IS အကြမ်းဖက်အဖွဲ့ဝင်တွေကိုတပ်ဆိုင်ရာနိုင်ငံတွေအနေနဲ့ပြန်လည်ခေါ်ယူရေးယူထိန်းသိမ်းမှုကိုလည်းသမ္မတ Trump က American မဟာမိတ်တွေကိုတိုက်တွန်းပါတယ်။ဒါလို့မှမဟုတ်ရင်တော့ဒီအကြမ်းဖက်သမားတွေဟာသူ့လူမူလတိုင်းပြည်တွေကိုပြန်ဝင်ပြီးတော့မငြိမ်သက်မှုတွေဖြစ်အောင်လှုပ်လာနိုင်ချေရှိတယ်လို့သမ္မတ Trump ကသတိပေးပါတယ်။သမ္မတ Trump ဟာ Florida မှာရှိတဲ့သူ့ရဲ့ကိုယ်ပိုင်ဘန်ဖီစခန်းမှာရောက်ရှိနေပြီးတော့အဲဒီကနေပြီးတော့ Twitter အကောင့်မှာခုလိုရေးသားတာဖြစ်ပါတယ်။တောက်ကြနေအင်ဘီရောမှာရှိစဉ်တုန်းကတော့ Syria နဲ့ပတ်သက်ပြီးတော့ Caliphate အယူဆကိုနှိမ်နင်းအောင်မြင်ခဲ့တဲ့အပေါ်မှာကြီးကြီးမားမားကြေညာပြောဆိုစရာရှိတယ်ဆိုပြီးတော့သတင်းတောက်တွေကိုပြောခဲ့ပါတယ်။အဲဒီနောက်တော့စနေနေ့မှာဒီ IS2 ရဲ့ Caliphate Islam နိုင်ငံတော်မျှော်မှန်းချက်ဟာကြာရှုံးသွားပြီလို့ Twitter ကနေခုလိုကြေညာပြောဆိုလိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာလည်းပဲသူ့ရဲ့မဟာမိတ်တွေကိုလည်းတိုက်တွန်းချက်ရေးပါတယ်။ Syria မှာဖမ်းမိထားတဲ့ ISIS 800ကျော်ကိုပြန်လည်သူခေါ်ယူပြီးတော့တရားရုံးတင်ရေးယူဖို့ Britain, ပြင်သစ် Germany နဲ့အခြားဥရောပမဟာမိတ်တွေကို American ပြောင်စုအနေနဲ့တိုက်တွန်းတဲ့အကြောင်း Twitter အကောင့်ကနေပြီးတော့သမ္မတ Trump ကရေးသားခဲ့တာပါ။ဒါမှမဟုတ်ရင်တော့သူတို့ကိုလွှတ်ပေးရမယ့်အခြေအနေမှာရှိနေပြီးတော့ဒါဟာအလားအလာကောင်းတော့မဟုတ်ဘူးလို့သမ္မတ Trump ကရေးပါတယ်။ဥရောပဘက်ကလာကြတဲ့ဒီ ISIS တိုက်ခိုက်ရေးသမားတွေဟာဥရောပဘက်ကပဲပြန်သွားဖွယ်ရှိပြီးတော့ပြန်ကျဲသွားတဲ့သူတို့ကိုအမေရိကန်တွေနဲ့စောင့်ကြည့်တာမလုပ်ချင်ဘူးလို့သမ္မတ Trump ကရေးပါတယ်။မနစ်စင်နေ့ကတော့အမေရိကန်နောက်ခံပေးထားတဲ့ Syria Democratic Force ကတပ်မှုတူသတင်းစာရှင်းလင်းပွဲလုပ်ရမှာ Syria ရှေ့ကျန်းက IS2 ရဲ့နောက်ဆုံးလက်ကျန်နေရာတွေကိုရှင်းလင်းနေရမှာအဆုံးသတ်လုပြီလို့ပြောပါတယ်။ဒါပေမဲ့လို့အဆုံးသတ်ရှင်းလင်းရေးမှာအကြောင်းအကျောင်းတွေကြောင့်နှေးကွေးနှောက်နှေးနေရပြီးတော့ Syria တပ်ရောအမေရိကန်ညွန်မောင်းတပ်ကအရာရှိတွေကပါအတော်သတိထားနေရပါတယ်။အရသာဒုက္ခတွေထွက်ပြေးလာတာကြောင့်ရန်သူလားဒုက္ခတွေလားမသိမကွဲဖြစ်နေရပြီးတော့အဲ့ဒီနေရာတွေကိုတင်ပိုက်ပြီလို့ရှင်လဲ IS စစ်သွေးကြွားတွေဟာပြန့်ကျဲထွက်သွားပြီးတော့အခြားနေရာတွေမှာအနေရပေးနိုင်မယ့်အနေအထားမျိုးလဲစုံရင်စရာဖြစ်နေပါတယ်ခင်ဗျာ
American ဒုသမ္မတ Mike Pence ကဂျာမနီနိုင်ငံမှာကျင်းပတဲ့ Munich လုံခြုံရေးညီလာခံအတွင်းအီရန်နဲ့ Venezuela နိုင်ငံတွေပေါ်မှာဥရောပမဟာမိတ်တွေရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့အပြင်းထန်ဝေဖန်လိုက်ပါတယ်လူတွေတက်နေတဲ့အာဏာရှင်ဆိုးရွားတွေပေါ် American ရဲ့တန်ခတ်ပိတ်ဆို့မှုတွေအားရောက်သွားအောင်ကျွန်တော်တို့ရဲ့မိတ်ဆွေဥရောပနိုင်ငံတွေဘက်ကလှုပ်နေတာတွေရပ်တန့်ဖို့အချိန်ရောက်ပြီးကျွန်တော်တို့ရဲ့ဥရောပမဟာမိတ်နိုင်ငံတွေအနေနဲ့ Iran Nuclear သဘောတူညီချက်ကနေပြန်ထွက်ဖို့အချိန်ရောက်ပြီးဆိုပြီးတော့ American ဒုသမ္မတ Pence ကတက်ရောက်လာတဲ့ကိုယ်စားလှယ်အဖွဲ့တွေကိုပြောကြားခဲ့ပါတယ်ဒါပြင်မဟာမိတ်တွေကိုလည်း Venezuela တိုက်ခိုက်ခေါင်းဆောင် Juan Guaido ကို Venezuela သမ္မတအဖြစ်အသိမှတ်ပြုဖို့ဒုသမ္မတ Pence ကတောင်းဆိုလိုက်ပါတယ်ဥရောပနိုင်ငံ20ကျော်က Juan Guaido ကိုယာယီသမ္မတအဖြစ်နဲ့အသိမှတ်ပြုထားပေမဲ့ဥရောပသမ္မတကတော့ Guaido ကိုသမ္မတအဖြစ်အပြည့်အဝအသိမှတ်ပြုသေးပဲဖြစ်နေပါတယ် Venezuela သမ္မတ Maduro ဟာနိုင်ငံမှာပြီးခဲ့တဲ့နှစ်ကချင်းပခဲ့တဲ့ရွေးကောက်ပွဲမဲမသမားမှုတွေအတွင်းမှာမဲမသမားမှုတွေကျူးလွန်ခဲ့တယ်လို့ကြေကြေပြင်းပြင်းဆွဆွဲခံရတာဖြစ်ပါတယ်ဒါပြင်ဒုသမ္မတ Pence ကတရုတ်နိုင်ငံဟာ American နဲ့မဟာမိတ်နိုင်ငံတွေအတွက်ချင်းကြောက်မှုတစ်ခုဖြစ်တယ်ဆိုတာကိုလည်းဒီဆွေးနွေးပွဲအတွင်းမှာထပ်ခါလဲလဲပြောကြားသွားခဲ့ပါတယ်ခင်ဗျာ
ကုလသမဂ္ဂဆိုင်ရာအမေရိကန်တမကြီးတာဝန်အတွက်ယာထားစဉ်းစားခြင်းခံထားရတဲ့နိုင်ငံကြီးဌာနပြောခွင့်ရသူ Heather Nauert ကသူ့အနေနဲ့အဲ့ဒီတာဝန်အမည်ယာထားခံထားရတဲ့ကနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့မနေ့စနေနေ့ကပြောပါတယ် ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟဲလီဟာ2018အကုန်ပိုင်းတာဝန်ကနေနှုတ်ထွက်သွားတာကြောင့်အဲဒီညမှာနယူးယောက်ကိုအစားထိုးတာဝန်ပေးဖို့ရွေးထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီဇင်ဘာလတုန်းကကြေညာခဲ့တာပါ newer pa နိုင်ငံတွင်းတရားဝင်အလုပ်လုပ်ကံ့ခွင့်မရှိသူတဦးကိုအိမ်လုတ်ခံထားတာနဲ့ပတ်သက်လို့အရှုပ်ရှင်းဖြစ်ပြီးတော့အခုလိုတာဝန်ရထားမှုကနေပြီးတော့နှုတ်ထွက်သွားတာဖြစ်တယ်လို့သတင်းထွက်နေပါတယ် Washington Post သတင်းရအဲ့ဒီသူဟာ newer စီမှာ၁၀နှစ်ကြာလောက်ငွေသားနဲ့အလုပ်လုပ်ပြီးနေတာဖြစ်ပြီးတော့သူဟာအခွန်ဆောင်ထားခြင်းလည်းမရှိဘူးလို့သိရပါတယ်သူအခွန်မဆောင်ထားဘူးဆိုတာသိတော့မှ newer ကသူ့ကိုခွန်ဆောင်ဖို့တိုက်တွန်းခဲ့တယ်လို့ Washington Post ကရေးပါတယ်ဟဲ့တဲ့ newer တဲ့ထုတ်ပြန်ချက်မှာတော့သူ့ကိုခုလိုမျိုးကုလသမဂ္ဂဆိုင်ရာတာဝန်ကြီးတာဝန်အတွက်စဉ်းစားပြီးတဲ့သမရကိုရောနိုင်ငံကြီးဝန်ကြီးကိုပါကျေးဇူးတင်တဲ့အကြောင်းဖော်ပြပါရတယ်။ဒါပေမဲ့လို့လည်းသူ့ရဲ့မိသားစုအတွင်းကိစ္စတွေကြောင့်ဒီတာဝန်ကနေသူမယူနိုင်ဘူးလို့ဆိုပါရခင
်ဗျာ။ဘိုဟမ်မင်းကြီး Francis ကအမေရိကန်ရဲ့ယဟန်မဟောင်သီယိုဒိုမက်ကာရီကိုယဟန်မဖြစ်ကနေထုတ်ပယ်လိုက်ပြီလို့ဗတ်တီကန်ကနေစနေနေ့မှာပြောကြားလိုက်ပါတယ်။ယဟန်မမက်ကာရီဟာလူငယ်တွေနဲ့သန္တာတက်ကတို့တက်ခဲ့တဲ့သူတွေကိုဆယ်စုနှစ်နဲ့ချီပြီးတော့လိမ်မိုင်းဆိုင်ရာကျူးလွန်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆက်ဆက်ချက်တွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ယဟန်စာတင်ကြောင်းကနေတဆင့်မက်ကယ်ရီရဲ့နှုတ်ထွက်စာကိုပုံဟမ်းမင်းကြီးဖရန်စစ်ဟာပြီးခဲ့တဲ့ဇူလိုင်လကလက်ခံရရှိခဲ့တာပါ2019ခုနှစ်ဇန်နဝါရီလကမက်ကယ်ရီဟာလူငယ်တွေနဲ့ရောအရွယ်ရောက်ပြီးသူတွေနဲ့ပါစတ္တမမြောက်ပြည်ညတ်တော်ကိုကျူးလွန်ခဲ့တယ်လို့ဝန်ခံခဲ့ပြီးအပြစ်ရှိကြောင်းတွေးရှိခဲ့တယ်လို့ဗက်တီကန်ကသူ့ရဲ့ညင်ညာကြမှာပြောထားပါတယ်မက်ကရစ်ကသူ့ကိုယဟန်ဖြစ်ကနေထုတ်ပယ်တဲ့အမိန့်ကိုအယူခံခဲ့ပါတယ်ဒါပေမဲ့သူ့ရဲ့အယူခံချက်ကိုပယ်ချလိုက်တယ်ဆိုတာကိုဗက်တီကန်ကပြီးခဲ့တဲ့တောက်ချာနေမှာအတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီရေမရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်ဗင်နီဇူလာနိုင်ငံအတွက်လူသားချင်းစာနာကူညီမှုအထောက်အပံ့တွေတင်လာတဲ့အမေရိကန်စစ်ဖက်ကုန်တင်လေယာဉ်3စင်းဟာကိုလံဘီယာနိုင်ငံကူကူတာကိုစနေနေ့ကဆက်ရောက်ပါတယ်။နေဆက်ကဖြတ်ပြီးတော့ဗင်နီဇူလာပြည်သူတွေကိုပေးမဲ့စားနပ်ရိက္ခာနဲ့စီးပွားတွေတင်ဆောင်လာတာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့အခြားတိုင်းပြည်တွေကပို့တဲ့ဒီကူညီတွေဟာအခုချိန်အထိကိုဗင်နီဇူလာပြည်သူတွေစီကိုမရောက်သေးဘဲကိုလံဘီယာနဲ့ဘရာဇီးကမြို့တွေစီမှာပဲတောင်းတင်နေပါတယ်။ဗင်နီဇူလာသမ္မတနီကိုလတ်စ်မာဒူရိုကတော့ဒီကူညီတွေမလိုအပ်ဘူးဆိုပြီးတော့ပဲညင်းနေပါတယ်။ဗင်နီဇူလာပြည်သူတွေဟာစနေခါစီးဝါနဲ့နေစဉ်အတုံးဆောင်တွေပြတ်လတ်နေပြီးတော့တိုင်းပြည်ရဲ့လူဦးရေ10ရာခိုင်နှုန်းလူဦးရေ3သန်းလောက်ဟာတိုင်းပြည်ကနေထွက်ပြေးနေကြရပါတယ်။ရုရှားနဲ့တူကနေပြီးတော့နောက်ခံပေးထားတဲ့သမ္မတမာဒူအိုဟာစစ်တပ်ကိုချုပ်ကန့်ထားပြီးတော့ဗင်နီဇူလာနိုင်ငံတွင်းကိုပေးပို့မဲ့အထောက်ပံ့အကူအညီတွေကိုဝေငွက်မပေးဘူးဖြစ်နေတာပါ။အမေရိကန်နဲ့နိုင်ငံချို့ကတော့တိုက်ခန့်ခေါင်းဆောင်ဝိုင်းဂွာဂီတိုကိုယာယီသမ္မတအဖြစ်အသိမှတ်ပြုထောက်ခံထားပါတယ်။အတိုက်ခန့်ခေါင်းဆောင်ဂွာဂီတိုကတော့သူအနေနဲ့ဖေဖော်ဝါရီလ23ရက်မှာတိုင်းပြည်တွေကိုအကူအညီတွေရောက်လာအောင်လုပ်ဖို့အစီအစဉ်ရှိတယ်။အသေးစိတ်ကတော့တရင်လာနေမှာထုတ်ပြန်မယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
။မော်စကိုခြေဆိုင် Bering Vostok Capital Partner ပုဂ္ဂလိကဆုရှာဖွဲ့တည်ထောင်သူအမေရိကန်နိုင်ငံသား Michael Calvi ကိုငွေလွှဲသုံးစားလုပ်မှုနဲ့နောက်ထပ်နှစ်လလောက်ဆက်ပြီးတော့ဖမ်းဆီးထိန်သိမ်းသွားဖို့ရုရှားတရားရုံးကဆုံးဖြတ်လိုက်ပါတယ်။ Calvi ပေါ်မှာဆဲဆူထားတဲ့ပြစ်မှုတွေကကြီးလေတဲ့အတွက်ထွက်ပြေးသွားနိုင်တဲ့အနေရှိတာကြောင့်လာမယ့် April 13ရက်နေ့အထိဆက်ပြီးတော့ဖမ်းဆီးထိန်သိမ်းသွားဖို့ကို Moscow ခရိုင်တရားသူကြီး Arthur Kapov ကအမိန့်ချလိုက်တာဖြစ်ပါတယ်။ဒါပြင်ဒီမှုမှာပါတဲ့နောက်ထပ်တရားပြန်လေးယောက်ကိုလည်းတရားရုံးထုတ်မစစ်ဆေးခင်နှစ်လအကြာနလာကြဖန်စီထိန်သိမ်းထားဖို့အမိန့်ထုတ်ခဲ့ပါတယ်။ကော်ဗီနဲ့အတူတခြားစုရှယ်အဖွဲ့ဝင်တွေကိုအမေရိကန်ဒေါ်လာ 38.5 သန်းခုတ်ယူတယ်ဆိုပြီးတန်ကြာရှိတဲ့အတွက်ဂျာတာပရီနီကထိန်သိမ်းလိုက်တာဖြစ်တယ်ဆိုပြီးတော့မော်စကိုခရိုင်တရားရုံးပြောခွင့်ရကတောက်ချာနေမှာပြောပါတယ်။အခုလိုဆွဲချက်တင်လိုက်တဲ့အတွက်တကယ်လို့အပြစ်ရှိတယ်ဆိုရင်သူတို့ဟာထောင်ဒဏ်10နှစ်ထိကြားခံရဖို့လည်းရှိနေပါတယ်။ကော်ဗီကတော့သူ့မှာအပြစ်မရှိကြောင်းနဲ့ဒီကိစ္စကိုယူခံသွားမှာဖြစ်တယ်ဆိုပြီးတော့သူ့ရဲ့ရှေ့နေကပြောပါတယ်ခင်ဗျာ။
Saudi Arabia နိုင်ငံရဲ့အင်ရှိမင်သားမိုဟာမက်ဘင်ဆယ်မန်ဟာပါကစ္စတန်နိုင်ငံကို၂ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်တဲ့ခုတနင်္ဂနွေနေ့မှာစတင်ပြီးတော့အဲဒီမှာတော့ဒေါ်လာဘီလီယံချီတန်ဖိုးရှိမဲ့ယင်းနှိမ့်နိုင်မှုအစီအစဉ်တွေကိုကြေညာမယ်လို့မျှော်လင့်ရပါတယ်။ပါကစ္စတန်နေဆက်ကငင်းပွားနေတဲ့ကက်ရှမီးယားဒေသမှာပြီးခဲ့တဲ့သတင်းပတ်အတွင်းကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အိန္ဒိယအိန္ဒိယနဲ့တင်းမာမှုတွေတိုးနေခြင်းမှာအခုလိုမျိုး Saudi ခေါင်းဆောင်ရဲ့ခီးစဉ်ဖြစ်လာတာပါ။အိန္ဒိယလူမျိုးရေးတပ်ဖွဲ့ဝင်40ကျော်သေဆုံးခဲ့ရတဲ့အဲဒီတိုက်ခိုက်မှုကိုပါကစ္စတန်ဘက်ကပါဝင်ပတ်သက်တဲ့ဆိုပြီးတော့အိန္ဒိယဘက်ကဆွဆွဲပါတယ်ပါကစ္စတန်တာဝန်ရှိသူတွေကတော့ဒီဆွဆွဲချက်ဟာအခြေမြင့်မရှိဘူးဆိုတော့ညင်းပါတယ်ဆော်ဒီအာရေဗျမင်းသားရဲ့ဒီကိုယ်စားအဖွဲ့မှာတော့ဒ တော်ဝင်မိသားစုတွေအဓိကဆွေးအဖွဲ့ဝင်ကြီးတွေနဲ့အတူစီးပွားရေးသမား35ဦးလည်းပါပါတယ်။ဆော်ဒီအင်ရှိမင်းသားဟာပါကစ္စတန်ဝန်ကြီးချုပ်အီမရာခမ်နဲ့ပါကစ္စတန်စစ်ဖက်အကြီးအကဲဗိုလ်ချုပ်ကြီးကတ်တာဂျာဗစ်ဘတ်ဂျွာရိုနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ပါကစ္စတန်နိုင်ငံဟာနိုင်ငံရေးရင်ကျေးမှုရစီးပွားရေးနဲ့ကာကွယ်ရေးရဆော်ဒီအာရဗီယာနိုင်ငံနဲ့ခိုင်မာတဲ့ဆက်ဆံရေးမှာရှိပါတယ်။ပါကစ္စတန်နိုင်ငံမှာလည်းပါကစ္စတန်နိုင်ငံသားနှစ်တန်းခွဲလှုပ်လှုပ်ကန်နေသလိုပါကစ္စတန်နိုင်ငံရဲ့အဓိကရည်နယ်ယူတဲ့နိုင်ငံဟာလည်းဆော်ဒီဖြစ်ပါတယ်။ဆော်ဒီဟာပါကစ္စတန်ရဲ့စီးပွားရေးကိုလည်းအကူအညီပေးနေတာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံစစ်ကောင်မျိုးစစ်ကမ်းသားမှာရှိတဲ့ကျူကျော်အင်အား200လောက်ဒီကနေ့မနက်အစောပိုင်းကမီးလောင်ခဲ့တာကြောင့်လူ10ယောက်ထပ်မံတိဆုံးသွားခဲ့ပါတယ်။တိဆုံးသွားတဲ့သူအားလုံးဟာမီးလောင်တဲ့အချိန်မှာအိပ်ပျော်နေကြတာဖြစ်တယ်လို့မီးသားတာဝန်ရှိသူတဦးက The Daily Star သတင်းစာကိုပြောပါတယ်။ Wire Shop ဖြစ်ရာကနေမီးလောင်တာဖြစ်နိုင်တယ်လို့မီးသားအာနာပိုင်နောက်တဦးကလည်း Writer သတင်းဌာနကိုပြောပါတယ်2013ခုနှစ်ကဆာဗာမြို့က Rana Plaza အဆောက်အုံပြုကျခဲ့တာကြောင့်ထိကျုပ်လုပ်ငန်းကအလုပ်သမား1100ကျော်လဲတိဆုံးခဲ့ပါတယ်ခင်ဗျာ။
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့ကိုရဲနိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ကရားပြည်နယ်အစိုးရအဖွဲ့လွှတ်တော်ကိုယ်စားလှယ်ရီနဲ့ကျေးရုပ်ဖယ်ရှားရေးဆန္ဒထုတ်ဖော်သူကိုယ်စားလှယ်ရီရဲ့ပြီးခဲ့တဲ့သတင်းဘက်ကသဘောတူညီခဲ့ကြတဲ့အတိုင်းရှေ့ဆက်ဆောင်ရွက်ရမယ့်ကိစ္စတွေဒီကနေ့လိုက်ကော်မှာဆွေးနွေးကြတာမှာသဘောတူညီချက်တစုံတရာမရဘဲအစည်းအဝေးပြတ်သွားခဲ့ပါတယ်ဗိုလ်ချုပ်ကျေးရုပ်ဖြစ်မြောက်ရေးကော်မတီဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိတဲ့အပြင်ကျေးရုပ်အရေးကရားပြည်နယ်အစိုးရမှာပဲအဓိကတာဝန်ရှိကြောင်းပြောဆိုခဲ့တဲ့အပေါ်အစည်းအဝေးမှတ်တမ်းတင်ဖို့လက်မခံခဲ့တဲ့အတွက်အစည်းအဝေးပြတ်သွားခဲ့ရတာဖြစ်ပါတယ်အပြည့်အစုံကိုမတ်စုမုံကဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ရှင်
ကရားပြည်နယ်လိုက်ကော်မျိုးကခန္ဓာဟေဝန်ပန်းချံမှာထားရှိတဲ့ဗိုလ်ချုပ်ကျေးရုပ်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့ကကရားပြည်နယ်ဝန်ကြီးချုပ် UL Found Show ကိုယ်တိုင်ဦးဆောင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ပြည်သူဆန္ဒသဘောထားမပါတဲ့အပြင်စက်သိန်း1000ကျော်တောင်ကုန်ကျခဲ့တဲ့အတွက်ဗိုလ်ချုပ်ကျေးရုပ်ကိုဒီပန်းချံထဲမှာမထားဖို့ကရင်နီဒေသခံတွေနဲ့လူငယ်တွေကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီကျေးရုပ်ကိစ္စ NND မျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုတာဝန်ရှိသူတွေကိုယ်တိုင်ဖြေရှင်းပေးဖို့ကရားပြည်နယ် NND ရုံးရှိမှာကရင်နီလူငယ်တွေကတပိတ်စခန်းဖွင့်လှစ်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြတဲ့အပေါ်မှာရဲတပ်ဖွဲ့ဘက်ကတပိတ်စခန်းကိုအကြိမ်ကြိမ်ဖြိုခွဲပြီးတော့နောက်ဆုံးမှာတော့ဆန္ဒပြလူအုပ်ကိုရောဘာဂျီဇာနေနဲ့ပြစ်ခတ်တားဆီးတဲ့အထိရုံးရစံခတ်ဖြစ်ပြီးတင်းမာမှုတွေဖြစ်ခဲ့တာပါဒီလိုမျိုးဖြစ်ခဲ့တဲ့အပေါ်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့မှာကရားပြည်နယ်အစိုးရအဖွဲ့နောက်လွှတ်တော်ကိုယ်စားလှယ်တွေကျေးရုပ်ဖယ်ရှားရေးခြေတဲ့ဆန္ဒပြခဲ့ကြတဲ့ဒေသခံတွေတွေ့ဆုံဆွေးနွေးသဘောတူညီချက်ရခဲ့တယ်လို့အမှုတချို့ကိုလည်းပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်ဒါပေမဲ့ဒီကနေ့ဖေဖော်ဝါရီလ18ရက်နေ့မှာတော့ကရားပြည်နယ်အစိုးရအဖွဲ့နဲ့ရခဲ့တဲ့သဘောတူညီချက်တွေအတိုင်းရှေ့ဆက်ဆောင်ရွက်ရမယ့်ကိစ္စကိုကရားပြည်နယ်လိုက်ကော်မြို့အင်ပါယာဟိုတယ်မှာကရားပြည်နယ်ဖရူဇိုမဲဆန္ဒနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ကိုတပ်တည်ထားပြီးတော့ကရင်နီပြည်သူများကိုစားပြုညီနိုင်ရေးအဖွဲ့နဲ့ဗိုလ်ချုပ်ကျေးရုပ်ဖြစ်မြောက်ရေးကော်မတီကကိုယ်စားလှယ်တွေတစ်ဖက်တွစ်ဆုံညီနိုင်ဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့သဘောတူညီမှုတစုံတရာမရဘဲအစည်းအဝေးပြတ်သွားခဲ့တယ်လို့ကရင်နီပြည်သူများကိုစားပြုညီနိုင်ရေးကော်မတီကကိုဒီဒီကအခုလိုပြောပြပါတယ
်။ကျွန်တော်တို့ကပြည်ပြမကောင်ဒီနဲ့တွေ့တယ်ဆိုသူတို့ကသူတို့နဲ့ဆိုင်တာကတော့ဒီဖွင့်ပွဲကြည့်ပဲပေါ့နော်ဖွင့်ပွဲပြီးတော့ကြေးရုပ်ကိုအစိုးရနဲ့ကတော့ပြန်အလိုက်ကြည့်ရတဲ့အတွက်ကြေးရုပ်ဖြတ်သိမ်းတဲ့ပတ်သက်မှဟိုအစိုးရနဲ့ပဲညှိနှိုင်းမှာသူတို့ကတော့ဒီကြေးရုပ်တင်လာတဲ့ကိစ္စရဲ့ဒီကြေးရုပ်ရရှိဖို့ကိစ္စရဲ့ဖွင့်ပွဲကိစ္စလောက်ပဲတာဝန်ရှိတဲ့ကျန်တော့အစိုးရနဲ့ဆိုင်တဲ့ဖြစ်တဲ့အတွက်အစိုးရနဲ့ညှိပါလို့ကျွန်တော်ပြောချင်တယ်ကကျွန်တော်တို့ကဒီဟာကိုအစီအွေရဲ့မှတ်တမ်းသမုတ်သဘောတူညီချက်အနေနဲ့ကျွန်တော်ရဲ့ကုသလေအားလုံးလက်မထိုးဖို့ပြောရချင်ပါသူကတောင်းယူနိုင်ဘူးတောင်းခံနိုင်ဘူးလက်မမထိုးနိုင်ဘူးပြောပြီးမှထပ်ပြန်သွားတော့ဗောနော်ထပ်ပြန်သွားတော့အစီအွေပြတ်သွားပါလေကျွန်တော်တို့ကဒီညီလာရေးကပြတ်ပြတ်သွားရေဗောနော်ဘာဖြစ်လဲဆိုတော့ခင်ဗျားရဲ့ဖွင့်မှာကတောင်းယူတောင်းခံမှုမရှိတဲ့အတွက်ချက်စွန်းရင်းလည်းတဲ့အကြောင်းထူးမှာမဟုတ်ဘူးနော်
အစည်းအဝေးရဲ့ခေါင်းစဉ်၃ရက်ထဲမှာအဓိကဆွေးနွေးခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်တိစောက်ခဲ့တဲ့နောက်ခံသမိုင်းကော်မတီဖွဲ့စည်းခဲ့တာနဲ့ကုန်ကြစည်းတွေရှင်းလင်းရမှာတော့အဓိကကျေးရုပ်ကိုတိစောက်ဖို့ကရားပြည်နယ်အစိုးရအဖွဲ့ရဲ့ပံ့ပိုးမှုအများစုနဲ့တိစောက်ခဲ့တာဖြစ်လို့ဗိုလ်ချုပ်ကျေးရုပ်အရေးကိစ္စမှန်သမျှဟာကရားပြည်နယ်အစိုးရအဖွဲ့မှာပဲဓာတ်ရိုက်တာဝန်ရှိသွားပြီဖြစ်လို့တာဝန်ယူဖြေရှင်းပေးဖို့ကရင်ပြည်ပြည်သူတွေဘက်ကတောင်းဆိုတယ်လို့ပြောပါတယ
်။ဒီလိုကတခြားလောအစိုးရရဲ့ပံ့ပိုးတည်မှုမရှိပါဘူးလို့ပြောရပါမော်။ဒီရဲ့ပြည်မရေးကော်မတီကလည်းပြောပြီးအစာကျူတာရောနောက်ဒီအုတ်ခုံတွေတက်တာကအစိုးရနဲ့ဆိုင်သွားတယ်ဒီပြည်နယ်ရဲ့ရံပုံတွေကထောက်တုံထားတာရှိတယ်အဲအစိုးရကလည်းဟိုသူတို့ပါပတ်သက်မှုရှိပါဘူးအများကြီးချက်ဝင်မှုနဲ့ပြောရကြတယ်လွဲနေပေါ့နော်ဆိုတော့ပြဿနာစခဲ့တာကအစိုးရဖြစ်တယ်ကျွန်တော်တို့ကအခုကအစိုးရအပေါ်မှာပြီးသွားပြီဖြစ်တဲ့အတွက်အ ဆူရရဲ့တုတ်ပြန်မှုကိုကျွန်တော်စောင့်မယ်။ဒီနေ့လောက်စောင့်ပြီးမှဆူရကနေမှတုတ်ပြန်မှုတစ်စုံတရာမရှိရင်ကျွန်တော်တို့ဆက်ကနေမှပြင်ညာချက်နဲ့ကျွန်တော်ဗာဆက်လုံးမယ်ဆိုတာကိုထုတ်ပြန်မှဖြစ်
။ကရင်ဒီလူငယ်တွေကိုပုံမှန်တချို့ရုပ်သိမ်းထားပေမဲ့လည်းတရားဆက်လက်ဆွဲဆိုထားစေအမှုတွေရှိနေကြောင်းနဲ့ရောဘာဂျီဆန်နဲ့ပြစ်ခတ်ခံရတဲ့ကရင်ဒီလူငယ်တွေရဲ့ဆေးကုသနေဆဲအခြေအနေကိုလည်းသူကအခုလိုပြောပြပါတယ်
။ကြံရတဲ့လူတွေကိုကျွန်တော်တို့လိုက်တွေ့တယ်ပြီးဆေးကုသမှုဒီကိစ္စကိုလည်းကျွန်တော်တို့လှုပ်ဆောင်ပေးနေပါတယ်။တရားဆွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်တော့905ကတော့ဒီလိုရုပ်သိမ်းလိုက်ပါပြီ
။
1920ကိုကျွန်တော်လာမယ်20ရင်းနဲ့ရုံချင်ကြရင်ပြရမှာပါဒီလိုအကျန်းဖက်ပြုခွင်းမဲ့မီလန်ကိုရွေးချယ်တယ်ဆိုတာတို့မှာတောင်းအများကြီးရှိတယ်နောက်ပိုင်းစင်ချင်ခုလိုပဲတို့တော့တောင်းခံရမှာဖြစ်ရလို့ပြောချင်ပါတယ
်အခုလိုမျိုးဗိုလ်ချုပ်ကျေးရုပ်အရေးကရားပြည်နယ်အစိုးရကရင်ပြည်လူငယ်တွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဒေသခံပြည်သူတွေနဲ့ပါသဘောထားတင်မာမှုတွေဖြစ်နေတဲ့အပေါ်မှာ NLD တာဝန်ရှိသူတွေပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေဘက်ကအလေးနဲ့ထားကိုက်တွဲဖြည့်ရှင်းပေးဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုလည်းကရင်ပြည်နယ်လူငယ်အင်အားစုတွေဘက်ကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
မဆုမမရှင်အခုဆက်ပြီးဒီတစ်ပတ်အမြမအရေးဆွေးနွေးခန်းမှာတိုင်းပြည်ရဲ့ဥပဒေပြည့်ရေးမှန်တိုင်းဖြစ်တဲ့လွှတ်တော်တွေအနေနဲ့အခုချိန်ထိဘယ်လောက်ထိထိရောက်ရောက်လှုပ်ဆောင်ထားနိုင်ပါပြီလဲလွှတ်တော်တွေကိုစောင့်ကြည့်လေ့လာပြီးသုတေသနပြုနေတဲ့ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့ OMI ရဲ့အမှုဆောင်ဒါရိုက်တာဦးဝေးကျော်ကိုကိုကျော်ကျော်သိင်္ဂတိတ်ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်ရှင
်ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့ပေါ့ဒီကကျွန်တော်နားလည်ထားတာလွှတ်တော်တွေကိုစောင့်ကြည့်လည်လာတဲ့လုပ်ငန်းကိုလုပ်ပါတယ်။ဆိုတော့ဦးကျော်တို့အနေနဲ့လုပ်ခဲ့တဲ့တက်တန်းကာလတခြားလွှတ်တော်တွေကိုစောင့်ကြည့်လည်လာတဲ့လုပ်ငန်းကိုထိထိရောက်ရောက်လုပ်နိုင်တယ်လို့ပြောနိုင်ပါလားခင်ဗျာ
။ကျွန်တော်တို့လုပ်နေတဲ့တက်တန်းပေါ့လေ၅နှစ်တည်းပြည်လာခဲ့ပြီပေါ့နော်။အဲ့ဒီတက်တန်းကာလအတွင်းမှာကျွန်တော်တို့လွှတ်တော်တွေကိုတကယ်စောင့်ကြည့်လည်လာတဲ့နေရာမှာလုပ်တဲ့လုပ်ငန်းတွေလုပ်တဲ့နေရာမှာထိရောက်သလားလို့ပြောရင်တော့ကျွန်တော်တို့လူကျန်တဲ့ 100% တော့မထိရောက်ဘူးဗျ။ဘာကြောင့်လဲလို့ပြောရင်ကျွန်တော်တို့လွတ်တော်တွေကနေကျွန်တော်တို့တရင်အချက်အလက်ရနိုင်မှုအားနည်းတာတွေရှိတယ်။သူတို့ဘက်ကဘေးနိုင်တာလည်းအားနည်းတာတွေရှိတယ်။အဲဒါကြောင့်ကျွန်တော်တို့လုပ်ငန်းတွေဒီသုတေသနလုပ်ငန်းတွေလုပ်တဲ့နေရာမှာတော့တိတ်မထိရောက်တာတွေတော့ရှိတယ
်။ Okay လုတ်ချင်တဲ့လောက်ကိုဖြစ်ချင်တဲ့လောက်လုတ်ဖို့အခြေအနေမကြုံရဘူးပေါ့နော်
။ဟုတ်ပါတယ်။ဆို
တော့အဓိကဘယ်မှာအားနည်းနေတာလဲအဲ့လိုတိတိကျကျရောမလုပ်နိုင်တာ
။အဲ့တော့ကျွန်တော်တို့ကဝင်နေမော်တို့ရတော့ဒီပွဲစုခြေကဥပဒေမှာလည်းပါတယ်ဗျ။လွတ်တော်တဲ့ပတ်သက်တဲ့ဥပုံမတွေမှာဒီလွတ်တော်ကဒီလွတ်တော်စီဝေးတွင်မှာဆောင်ရွက်တဲ့ဆောင်ရွက်ချက်တွေပေါ့နော်ဟိုအများပြည်သူသိပေးရမယ်ဆိုတာပါတယ်တချို့အချက်အလက်တွေကိုအတိမပေးဘဲနေခွင့်ရှိတယ်ဆိုတာမျိုးလည်းပါတယ်ဗျအဲ့တော့ချို့တတိယအချက်အလက်တွေကိုကျွန်တော်တို့လွတ်တော်ကနေမရနိုင်တာမျိုးတွေရှိတယ
်ဟိုလွတ်တော်နေရာမှာမျိုးသားလွတ်တော်ကကြတော့ဒီလိုမျိုးမျိုးတွေကိုထုတ်ပြန်ပေးတယ်ပြည်သူလွတ်တော်ကကြတော့မထုတ်ပြန်ဘူးဘာကြောင့်လဲ
အဲ့ဒါကလွတ်တော်တစ်ခုနဲ့တစ်ခုပေါ့နော်ကျွန်တော်ပြည်တော်စုစစ်မှာကျွန်တော်တို့ဆိုလွတ်တော်၃ခုကိုသွားကြည့်လေ့လာရတယ်လို့မျိုးပေါ့ပြည်သူလွတ်တော်ရဲ့မြို့သားလွတ်တော်ရဲ့ပြည်တော်စုလွတ်တော်ရဲ့ပေါ့အဲ့ဒီလွတ်တော်၃ခုရဲ့ဒီရုံးဖွဲ့စည်းတွေပေါ့နော်မြို့သားလွတ်တော်ရုံးပြည်သူလွတ်တော်ရုံးနောက်ပြည်တော်စုလွတ်တော်ရုံးရုံးတစ်ရုံးနဲ့တစ်ရုံးဒီလုံတုံးလုံနီးလေးတွေအဲ့ဒါမျိုးလေးတွေတော့နည်းနည်းမတူကြတာကြောက်ပ
ါဆိုတော့ဒီလိုလေးလာစောင့်ကြည့်တယ်သုတေသနပြုတဲ့အဖွဲ့တွေအနေနဲ့အချက်လက်တွေကိုတိတိကျကျလည်းဖြည့်ရမယ်ခိုင်ခိုင်မာမာလည်းဖြည့်ဒါမှသာလည်းသူကဒီစောင့်ကြည့်တဲ့လုပ်ငန်းကလည်းထိရောက်မှာပေါ့န
ော်ဟုတ်ပါဘူ
းနားလည်တော့လောက်ကအဲ့လိုဖြစ်ဖို့ဆိုရင်ဦးကျော်တို့အနေနဲ့ဘယ်လိုမျိုးအခြေအနေမျိုးသာရှိမယ်ဆိုရင်ပို့ပြီးတော့ကိုယ့်ရဲ့လေးလာစောင့်ကြည့်တဲ့လုပ်ငန်းထိရောက်မယ်လို့ယူဆလဲ
အဲ့တော့သွားတော့ပြောသလိုပေါ့ကျွန်တော်တို့လွတ်တော်အားနေပြီးတော့တရေအချက်လက်တွေပေါ့နော်ဟိုပြည့်ပြည့်စုံစုံပေါ့အားလုံးဒီပါအားလုံးနောက်ပေါ့ထုတ်ပေးနိုင်တာမျိုးဆိုရင်တော့ကျွန်တော်တို့ပို့ပြီးတော့လုပ်နိုင်တာမျိုးတွေရှိမယ်ပေါ့ဥပမာကျွန်တော်တို့လွတ်တော်မှာကော်မတီရှိတယ်။ကော်မတီတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့တရင်အချက်အလက်ကြားနိုင်မှုအားနည်းတယ်။ကော်မတီတွေကတခါတရံမှာတို့လွတ်တော်မှာအစည်းအဝေးကံတာတင်ကြတာမျိုးတော့ရှိတယ်။ဒီအစည်းအဝေးကံတာတင်တဲ့အချက်အလက်လောက်ပဲကျွန်တော်တို့ရနိုင်တယ်။တကယ်တကယ်ကော်မတီနဲ့ပတ်သက်တဲ့တရင်အချက်အလက်တွေရနိုင်မှုကလည်းနည်းနည်းလမ်းဝေးတယ
်။လက်ရှိလွတ်တော်ဒီဥပဒေပြည်မန်တိုင်တစ်ခုအနေနဲ့ဦးကျော်တို့အခုလေ့လာထားသလောက်ဘယ်လောက်ထိထိရောက်ရောက်လုံနေနိုင်တယ်လို့ပြောနိုင်ပါလဲ။
အဲ့တော့ဥပဒေပြုရေးပန်တန်ကသူကဘာလို့ရတယ်လဲဆိုတဲ့ကားလားစတာပေါ့နော်အဲ့တော့သူကဥပဒေပြုရေးရှိမယ်နောက်ကိုသားပြုရေးရှိတယ်နောက်စိုးရကိုပေါ့နော်စစ်စစ်ဒိန်ချောင်းရေးဆိုပြီးရှိတယ်အဲ့တော့သူကဒီလုပ်ငန်းသုံးခုကိုမဖြစ်မနေလုပ်ရတဲ့သဘောရှိတယ်အဲ့တော့အဲ့လိုလုပ်တဲ့နေရာမှာကျွန်တော်တို့ကဥပဒေပြုရေးအပိုင်းမှာတော့ဟိုလိုအပ်တဲ့ဥပဒေတွေပြုနိုင်တာမျိုးပေါ့အတိတ်ရေးဆွဲပြီးပြဋ္ဌာန်းနိုင်တာမျိုးတွေရှိတယ်နောက်တစ်ခါဟိုပြုတ်သင်းတဲ့ဥပဒေတွေရုပ်သိမ်းတာမျိုးတွေလည်းတွေ့ရတယ်ပေါ့နော်ပြင်ဆင်တဲ့ဥပဒေတွေကိုဟိုပြင်နေတာလည်းတော့တွေ့တော့တွေ့ရတယ်သို့တော့ ဥပဒေပြည်ပိုင်းမှာလည်းဒါလက်ရှိပေါ့လက်ရှိမှာကျိုးကျွန်တော်တို့အားမလို့အမရပြတ်တာလေးတွေတော့ရှိတယ်ဥပမာတစ်ခုတောက်ပြမှာဆိုရင်ကျွန်တော်ငိမ့်စုစီဥပဒေပေါ့ငိမ့်စုစီဥပဒေကိုပြင်ဆင်ဖို့ဆိုပြီးတော့တင်ထားတာရှိတယ်အဲ့တော့အမျိုးသားလွတ်တော်မှာစတဲ့ဆွေးနွေးပြီးပါပြီပြည်သူလွတ်တော်ကိုပို့ထားတယ်ဒါပေမဲ့အဲ့ဒီငိမ့်စုစီဥပဒေကျွန်တော်တင်နေ6လကျော်9လလောက်ရှိပြီပြည်သူလွတ်တော်မှာဆက်ပြီးတော့ဆွေးနွေးတာမျိုးမတွေ့ရတော့အဲ့တော့ဒီညီစုစီဥပဒေလိုမျိုးဆိုရင်ဒါကျွန်တော်တို့အခုတိုင်းပြည်မှာတကယ်ဒီမိုကရေစီနဲ့ပတ်သက်တဲ့ right နဲ့ပတ်သက်လာလို့ရှိရင
်ဒါတကယ
်အရေးကြီးတဲ့အားတစ်ခုဖြစ်နေတယ်ပြင်မယ်ဆိုရင်လည်းပြင်ဖို့ပေါ့နော်မြန်မြန်ဆန်ဆန်နဲ့ပြင်နိုင်တာ
ပြင်ဖို့လည်းလိုအပ်နေတာပေါ့
ဟုတ်တယ်လိုလည်းပြင်မယ်ဆိုရင်ပြင်ဖို့ကြိုးစားနေတယ်ဒါပေမဲ့ဘာကြောင့်မှမသိဘဲနဲ့ရက်ဆိုင်ထားတာမျိုးတွေ့ရတယ်
ဟုတ်ကဲ့ဆိုတော့ခုနဥက္ကဋ္ဌပြုရေးကိုစားပြုရေးဟလာခုနအစိုးရကိုစောင့်ကြည့်ထိန်းချုပ်ရေးပေါ့နော် check and balance ဆိုအဲ့ဒီအစိုးရကိုစောင့်ကြည့်ထိန်းချုပ်ရေးနဲ့ပတ်သက်လို့လည်းပဲဝေဖန်တာတွေအများကြီးရှိတယ်ဟုတ်လို့ဆိုလွတ်တော်ကလည်းပဲအမျိုးသားဒီမိုကရေစီဘောကျူ NLD ပါတီကအများစုကြီးဆိုထားတယ်လွတ်တော်အစိုးရကလည်းပဲ NLD ပါတီရဲ့အစိုးရပေါ့နော်ဆိုတော့ဒီလွတ်တော်နဲ့အစိုးရကြားမှာအပြန်အလှန်ထိန်းချုပ်နိုင်အားနည်းတယ်ဆိုပြီးတော့ပြောတာတွေ့ရတယ်ဦးကျော်အဲ့ဒါသဘောတူလား
ဟုတ်သဘောတူပါတယ်ဗျတ
ော့ဘယ်လိုမျိုးအားနည်းနေလဲ
အဲ့တော့သူကစောစောပြောသလိုပေါ့စစ်စစ်ထိန်းချုပ်နေပေါ့နော်အဲ့တော့ရေဘူးအပြင်ပြောကြတာကတော့အစိုးရနဲ့လွတ်တော်နဲ့ကတပါလီတည်းဖြစ်နေလို့ဆိုပြီးတော့ရေဘူးကပြောတာပေါ့နော်ကျွန်တော်တို့ကတော့အဲ့ချက်ကိုတော့မကြည့်ပါဘူး။ဘာလို့လဲဆိုပြီးခဲ့တဲ့တက်တန်းမှာလည်းလွတ်တော်နဲ့အစိုးရနဲ့ကတပါတီလိုမျိုးဖြစ်နေတာပဲ။အခုတက်တန်းလည်းကျွန်တော်တို့တပါတီလိုမျိုးဖြစ်နေတာမျိုးဖြစ်တော့ဒါတော့ကျွန်တော်တို့ကတိတ်တူကြပြီးပြောတော့ပေါ့။အဲ့တော့ကျွန်တော်တို့ကဒီစစ်စစ်တင်းချောင်းနဲ့ကောင်ဘာလဲကြည့်လဲလို့ပြောရင်လွတ်တော်ကစစ်စစ်တင်းချောင်းနဲ့ရွေချက်နဲ့ပေါ့ဘာတွေလုပ်တယ်လဲ။အဲ့တော့များသောအားဖြင့်ဟိုလွတ်တော်ပါမေးခွန်းနေပေးကြတာပေါ့နော်အဲ့လိုမေးခွန်းနေမေးတာစစ်စစ်တင်းချောင်းတို့ရွေချက်နဲ့မေးကြတာမျိုးများတာပေါ့နောက်အစိုးတင်တဲ့ကလည်းရွေချက်ဟိုတင်းပေါ့ဒီစစ်စစ်တင်းချောင်းတို့ရဲ့ရွေချက်နဲ့အစိုးတင်တာတွေလည်းရှိတယ်နောက်တစ်ခါစစ်စစ်တင်းချောင်းတို့ရဲ့ရွေချက်နဲ့ဥပဒေပြုတာတွေလည်းရှိတာပေါ့နော်အဲ့တော့ဥပမာကျွန်တော်တို့ဒီအစိုးရဆိုတာရင်းနှင်းစိတ်ကမ်းကြီးတွေလုပ်နေတယ်အဲ့ဒါကြတော့ရင်းနှင်းစိတ်ကမ်းတွေကိုအစိုးရတင်းတယ်လို့လုံးကျင်တိုင်းလုံးလုံးမရအောင်ဆိုရင်မှာရင်းနှီးစိတ်ကံများဥပဒေဆိုတဲ့ကမျိုးထွက်လာတာမျိုးရှိတယ်ပေါ့နော်ပြဋ္ဌာန်းရတာမျိုးရှိတယ်အဲ့တော့နောက်တစ်ခါအဲ့လိုပဲအစိုးရလည်းတင်ကြတာပေါ့မေးခွန်းနဲ့လည်းမေးကြတာပေါ့အဲ့လိုမေးခွန်းနဲ့မေးကြတဲ့နေရာမှာတက်ဆိုင်ရာဒါဝင်ရှိတဲ့သူတွေကလွတ်တော်ပါဖြေကြတာပေါ့နော်အဲ့တော့ဒါကမေးတဲ့လူကမေးတယ်ဖြေတဲ့လူကဖြေတယ်ဂတိဖြစ်သွားတာမျိုးတွေရှိတယ်လှုပ်ပေးပါမယ်ဆိုတဲ့ဂတိမျိုးဒါပေမဲ့လှုပ်ပေးပါမယ်ဆိုတဲ့ဂတိမျိုးကတကယ်လှုပ်ပေးပြစ်လားမလှုပ်ပေးပြစ်ဘူးလားဘလောက်အတွင်းမှာလုတ်ပေးမယ်လို့ပြောပြီးဘလောက်ထိကြာနေတယ်လဲအဲ့ဒါကြီးကျွန်တော်တို့မသိရဘူးဗျ
ဆိုတော့လွတ်တော်ဘက်ကအစိုးရဘက်ကနေပြီးလုတ်ပေးမယ်လို့ကတိပေးသွားတယ်ဒါပေမဲ့အဲ့ဒါကိုလွတ်တော်ဘက်ကနောက်ထပ်နောက်ဆက်တွဲတွေမလုတ်ဘူးပေါ့
အဲ့တော့မလုတ်ဘူးရယ်လို့တော့မဟုတ်ဘူးဗျလွတ်တော်မှာဟိုကော်မတီတစ်ခုရှိတယ်အများရန်ကော်မတီတဲ့ပါလဲပါတယ်အာမဂတိကော်မတီဆိုတာပေါ့အဲ့အာမဂတိကော်မတီကအဲ့ဒီဒီအစိုးရရဲ့ကတိကဝတ်တွေအာမခန့်ချက်တွေကိုသူကတီမတီလေးလာစောင့်ကြည့်ရတဲ့သဘောမျိုးအဲ့တော့သူတို့ကော်မတီတွေကသွားသွားပြောလို့ဒီမြို့သားလွတ်တော်မှာကော်မတီရှိမယ်ပြည်သူလွတ်တော်မှာကော်မတီရှိမယ်အဲ့ဒီကောကော်မတီနှစ်ခုပေါင်းရင်တော့မှကော်မတီဝင်ရသူပေါင်းကျွန်တော်တင်ပါတယ်အရောက်ဟိုတရားမပြည့်ဘူးပေါ့ဗျာအဲ့တော့ဒီတနိုင်ငံလုံးမှာသွားသွားပြောတဲ့ဂတိတွေဟိုတလောပေါ့အများကြီးပေးထားတဲ့ကားတွေຢာနဲ့ချီနေတာပေါ့အဲ့လိုဂတိမျိုးတွေကိုသူတို့လိုက်လံစစ်ဆေးရမယ်ဒီနေရာမှာဒါလုပ်ဝေးမယ်လို့ပြောတာဟုတ်လုတ်ပေးပြစ်ပြီလားပြီးပြီလားတော့လိုက်ပြီးတော့ကြည့်ရတာမျိုးတွေရှိတယ်လေအဲ့တော့သူတို့လည်းအဲ့ဒီမှာမနိုင်ဝန်ထမ်းနေရတယ်လို့မျိုးတော့ရှိလိမ့်မယ
်ဆိုတော့ဒါကတော့ခုနစောင့်ကြည့်ထင်းချက်ထင်းချက်စောင့်ကြည့်တဲ့အပိုင်းပေါ့နော်စောင့်ကြည့်ထင်းချောင်းတဲ့အပိုင်းပေါ့နောက်တစ်ခုကကျွန်တော်တို့ကိုစားပြုမှုကိုစားပြုမှုဘိုင်းမှာရောတော်တော်ကတကယ်ကိုစားပြုမှုဘိုင်းကဏ္ဍကိုထိထိရောက်ရောက်လုံနေနိုင်ရလား
အဲ့ဒါလည်းကျွန်တော်တို့က 100% တော့ကိုစားပြုတယ်လို့ဟိုမယူဆဘူးဗျဘာဖြစ်လို့လဲ
ကိုစားပြုမှုလို့ဆိုတဲ့နေမှာဘာအဓိကဆိုလို့ကျင်တာလ
ဲကိုစားပြုတယ်ဆိုတဲ့အခါကကျွန်တော်တို့ဒီဟိုကုသလေပေါ့နော်မဲဆန္ဒရှင်သူ့ရဲ့မဲဆန္ဒနေရာပြည်သူတွေကိုသူကိုစားပြုရပါလေကျွန်တော်တို့အခုသွားနေတဲ့စနစ်ကဒီမိုကရေစီလို့ပြောပေမဲ့ဓာတ်ရိုက်ဒီမိုကရေစီမဟုတ်ဘူးလေကျွန်တော်တို့ကိုစားပြုတဲ့စနစ်နဲ့သွားတော့အဲ့တော့လွတ်တော်ကိုယ်စားလှယ်တယောက်စီသူကိုစားပြုရပါလေသူ့မဲဆန္ဒနေရာပြည်သူတွေကိုသူကိုစားပြုရမယ်လေအဲ့တော့သူလွတ်တော်မှာလည်းတွေးကြော်ထားတာတော့ရှိပါတယ်ပြည်သူဆန္ဒလွတ်တော်ဆန္ဒဆိုတဲ့အကားမျိုးဒါပေမဲ့အဲ့ဘက်သွားသွားပြောသလိုတကယ်ကိုမဲဆန္ဒနေမှာရှိတဲ့ပြည်သူတွေရဲ့ကိုအဲ့ဒီမေသနာနေရာကိုယ်စလေဒီကိုသာတကယ်ရောပြုတ်နေရလားဆိုတဲ့အပိုင်းမှာနည်းနည်းလေးတွေတော့ပြဿနာရှိ
နေ။ဟောဒီကသူ့ကိုရွေးကောက်တင်မြှောက်လိုက်တဲ့သူတို့ကိုစားဟလာသူတို့ရဲ့အကျိုးကိုလုပ်ပါလို့ရွေးကောက်တင်မြှောက်လိုက်တဲ့လွတ်တော်ကိုယ်စလေတွေကသူတို့မေသနာရှင်တွေရဲ့အကျိုးစီးပွားပေါ့လိုပဲချက်တွေကိုတကယ်တမ်းကိုစားပြုတ်အကောင့်ထဲပေါ်နေသလားဆိုတာကမေးခွန်းထုတ်စရာရှိနေတာပေါ့။ဒါလည်းဒီအပိုင်းလည်းသိအားရကျင်းနေဆရာမရှိဘူး။
မရှိပါဘူး။
အဲ့တော့ကျွန်တော်တို့ ဥရေပြူရေးပိုင်းဥရေပြူရေးအပိုင်းမှာရောအတိုင်းပြည်ရာကကျွန်တော်တို့ပြောခဲ့သလိုလွတ်ဥရေအများကြီးရှိတယ်ငိုလုံးကပြဋ္ဌာန်းခဲ့တာတွေတကယ်ဟဲ့လားဖြတ်တင်တဲ့ဥပဒေတွေကိုဖြတ်နိုင်ပါပြီလားပြင်ဆင်တင်တဲ့ဥပဒေတွေကိုပြင်ဆင်နိုင်တဲ့အခြေအနေရောက်ပြီလားအစ်စ်ပြဋ္ဌာန်းတင်တာတွေကိုအစ်စ်ပြဋ္ဌာန်းနိုင်တဲ့အခြေအနေကိုရောရောက်ပါပြီလား
အဲ့ဒါလည်းမရောက်သေးဘူးဗျာမရောက်သေးဘဲနဲ့တချို့ဆိုရင်ဗျာကျွန်တော်တို့တွေ့တယ်ဟိုဥပဒေပေါ့တကယ်ကိုကျွန်တော်တို့လိုအပ်နေတဲ့ဥပဒေတွေပြဋ္ဌာန်းဖို့တကယ်ကိုရုပ်သေးသေးနဲ့ပြင်ဆင်သေးတဲ့ဥပဒေတွေပြဋ္ဌာန်းဖို့နှောင့်နှေးကြံ့ကြာနေတယ်တကယ်ကိုလည်းအဲ့လိုပဲတတလဲလဲပေါ့ဒီဥပဒေကိုပဲတတလဲလဲပြင်နေရတာမျိုးလည်းတွေ့တယ်ဥပမာကျွန်တော်တို့ဒီရွေးကောက်ပွဲဆိုင်ရာဥပဒေတွေပေါ့သတို့တော့အချိန်လောက်ရှိနေပြင်ရတာအဲ့လောက်ပြင်နေဒါကိုပဲတတလဲလဲပြင်နေရတယ်တချို့ဆိုရင်ဥပဒေတွေဆိုရင်လည်းဒီတနှစ်အတွင်းမှာတည်းဟိုနှစ်ချိန်လောက်ပြင်ရတယ်ဟိုတတမပုံပန်းအစည်းအဝေးလောက်မှာဒီပြုလိုက်တဲ့ဥပဒေကနှစ်ဝက်မှလောက်မှာပြန်ပြင်နေရတယ်ဒီဥပဒေပဲတက်ကြွပြင်နေရတာမျိုးတွေပေါ့နော
်ဆိုတော့တကူပြဋ္ဌာန်းပြီးတက်ပြဋ္ဌာန်းပြီးသားဥပဒေမှာတက်ကြွပြင်ရတယ်ဆိုတော့ဟလာရှိထားပြီးသားပြဋ္ဌာန်းထားပြဋ္ဌာန်းဈေးကျင့်သုံးနေစေဥပဒေတွေကိုသုံးသက်တာလေးလာတာပြာလာဒါတွေကိုဖြတ်ပစ်ဖို့ပြင်ဆင်ဖို့ဆိုတဲ့အားတွေတော့တည်တည်ကြာလုပ်နိုင်မှာမဟုတ်ဘူးပေါ့အ
ဲ့လိုအားနည်းနေတာမျိုးတွေတော့ရှိတာပေါ့နော
်အဓိကကဘာလို့နေတယ်လဲဦးကျော်တို့အမြင်ရ
ကျွန်တော်တို့အမြင်ရတော့သွားသွားပြောသလိုဗျာတကယ်ကိုဥပဒေဘိုင်းဆိုင်ရာကျွမ်းကျင်တဲ့သူတွေပေါ့နော်ဟိုလူသွားတယ်လို့ကျွန်တော်သိတယ်
အဲ့တော့လွတ်တော်ကြီးတစ်ခုလုံးမှာရှိနေတယ်လည်းအများကြီးရှိပါတယ်ဥပဒေပညာရှင်တွေလည်းအများကြီးရှိပါတယ်ဆိုတော့ဒီလွတ်တော်ကြီးတစ်ခုလုံးကိုလက်ပတ်လှုပ်ဆောင်နေတာမှာအဲ့လောက်ကျွမ်းကျင်တဲ့လူတွေမရှိဘူးပေါ့အ
ဲ့တော့သွားသွားပြောသလိုပေါ့နောက်တစ်ခုကဟိုလွတ်တော်မှာဥပဒေကြမ်းကော်မတီတွေရှိတယ်ပေါ့နော်ဟိုပြည်သားလွတ်တော်မှာလည်းရှိတယ်ပြည်သူလွတ်တော်မှာလည်းရှိတယ်နောက်ပြည်တော်သူမှာလည်းဒီလွတ်တော်နဲ့ရပ်ပေါင်းထားတဲ့ပူပေါင်းကော်မတီဆိုပြီးရှိတယ်အဲ့တော့ဒီကော်မတီတွေကသွားသွားပြောတယ်လို့ဥပဒေကြီးရတဲ့ပတ်သက်လို့ရှိရင်ဒီလေလာတုံးတက်တဲ့အလုပ်တွေသူတို့လုပ်ရမယ်လုပ်လဲလုပ်နိုင်ရလုပ်နိုင်အောင်လည်းသူတို့ကြိုးစားရလိမ့်လုပ်ခွင့်လည်းရှိဖို့တော့လိုတာပေါ့နော်အဲ့တော့ကျွန်တော်တို့အဲ့မှာဘာသွားတွေ့ရသလဲလို့ပြောရင်အဲ့လိုကော်မတီတွေရှိနေရတာနဲ့တကယ်လွတ်တော်ပါဒီဥပဒေကြီးရနဲ့ပတ်သက်ပြီးလေလာတုံးတက်တဲ့ကော်မရှင်ဆိုတဲ့ခါကြီးတသက်ရှိလာအဲ့တော့ကော်မတီနဲ့ကော်မရှင်ကတော့သဘောချင်းကတော့နည်းနည်းကော်မရှင်ကတော့ပို့ပြီးတော့တကယ်မြင့်တဲ့သဘောရှိတယ်ဗျ။ဘာဖြစ်လို့လဲလို့ပြောရင်တော့သူကကော်မရှင်ကကိုယ်စားလှယ်မဟုတ်တဲ့သူတွေကိုလည်းထည့်တွင်ဖွဲ့စည်းလို့ရတယ်။အဲ့တော့သူကလိုအပ်လိုအပ်တယ်လို့ဘယ်ပညာရှင်ပစိုးခေါ်ပြီးထည့်လို့ရတယ်။အဲ့တော့သူကတော့တကယ်ပို့ပြီးတော့ဟိုအရေးချင်းမိုက်မှာပို့မြင့်မဲ့သဘောတော့ရှိတယ်။ဒါပေမဲ့အဲ့ဒီကော်မရှင်ကပြီးပြီးတော့ဥပဒေတွေကိုလေးလာသုံးသပ်တယ်ဆိုတော့ပြောလို့ရောဘယ်ဟာတွေဖြတ်မယ်ဘယ်ဟာတွေပြင်မယ်ဘယ်ဟာတွေကရုပ်သိမ်းမယ်ဆိုတဲ့အခါကသူကအဓိကထိုင်လုံးနေတာကိုတွေ့ရတယ်တွေ့ရတော့သွားသွားပြောတယ်လွတ်တော်ကော်မတီတွေကဒီလွတ်တော်တွေရောက်လာတဲ့ဥပဒေဂျန်နေအပေါ်မှာတုံးတက်တဲ့အလုပ်လောက်ပဲလုပ်နေတာတွေ့ရတယ
်ဆိုတော့အခုနပြောတဲ့ကော်မရှင်ပေါ့ကျွန်တော်တို့တည်တည်ချာချာတည်တည်ပြောရအောင်နော်လက်ရှိတော့ဥရွှေမန်ဥဆောင်နေတဲ့ကော်မရှင်ပေါ့န
ော်
ဒီကော်မရှင်အဲ့ဒီကော်မရှင်ကဥပဒေပြုရေးအပိုင်းမှာတကယ်လွတ်တော်တွေမှာလွတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့ကော်မတီတွေထက်ပို့ပြီးတော့လုပ်ပိုင်ခွင့်နဲ့သူစီကကြော်မှပဲဥပဒေတွေကပြီးတယ်ဆိုတဲ့ပုံစံဖြစ်နေတာပေါ့
အဲ့ဒီလိုမျိုးတော့ပြစ်နေရတဲ့သဘောမျိုးပေါ့နော်တကယ်သူကဘယ်တိုင်းမြင်မှာဘယ်လိုဥပဒေမျိုးတွေကိုပြဋ္ဌာန်းသင့်တယ်လဲဘယ်ဟာတွေပြင်သင့်တယ်ဘယ်ဟာတွေရုပ်သိမ်းသင့်တယ်လဲဆိုတဲ့အလုပ်ကိုသူ့ကော်မရှင်ကလုပ်နေတဲ့သဘောရှိတယ်အဲ့တော့သွားသွားလွတ်တော်ကော်မတီတွေကလွတ်တော်တွေရောက်လာတဲ့ဥပဒေဂျမ်းတွေကိုပဲဟိုလိလသုံးသပ်နေတဲ့သဘောဖြစ်နေတယ
်ဟုတ်ကဲ့
အဲ့ဒီသဘောလေးပေါ့အဲ့တော့သူကတော့ပုံမြင်နေတဲ့သဘောဖြစ်နေတယ
်ဦးကျော်ကျေးဇူးအများကြီးတင်ပါတယ်ချိန်ပေးပြီးတော့ဒီလိုမျိုးလုပ်နေတယ်ဟုတ်
တော်တွေကိုစောင့်ကြည့်လေလာပြီးသူတေသနာပြုနေတဲ့ပွင့်လင်းမြန်မာရှေးဆောင်ဖွဲ့ OMI ရဲ့အမှုဆောင်ဒါရိုက်တာဦးအေးကျော်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ခဲ့ရတာပါရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီဝဲအတွင်းမှာပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးသောသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ပြည်ခိုင်ဖြိုးပါတီကတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေချမ်းမှာဖွဲ့စည်းပုံတွေကဘယ်အချက်ကိုပြင်ဆင်မှာပါလဲ။ဒါကအောင်မြင်မှုရနိုင်မှာမလား။နောက်ဆက်တွဲဘာတွေဖြစ်လာနိုင်မလဲဆိုတာတွေကိုဦးစီသူအောင်မြင့်ကဆွေးနွေးတင်ပြမှာဖြစ်ပြီး VOA ကမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင်။
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲမှာပြည်သူတွေကိုပေးထားတဲ့ကတိအတိုင်း2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလွတ်တော်တွင်မှစပြီးဆောင်ရွက်နေပါပြီ။ပထမအဆင့်အနေနဲ့ဖွဲ့စည်းပုံတွေကဘယ်အချက်တွေကိုဘယ်လိုပြင်ကောင်းမလဲဆိုတာရှာဖွေဆွေးနွေးဖို့ပူးပေါင်းကော်မတီတရဖွဲ့နိုင်အောင်လွတ်တော်တွင်အဆိုတင်ပါတယ်။တမန်တော်သားအမတ်တွေကပြင်းပြင်းထန်ထန်ကန့်ကွက်ပေမဲ့မဲခွဲဆုံးဖြတ်ပြီးအဆိုကိုအတည်ပြုနိုင်ခဲ့ပါတယ်။ဒုတိယအဆင့်အနေနဲ့လွတ်တော်မှာနေရာရထားတဲ့အမတ်အနေများလိုက်အချိုးကျအရေးအတွက်နဲ့ပူပေါင်းကော်မတီတရဖွဲ့ဖို့ဖေဖော်ဝါရီ၈ရက်နေ့ကအစည်းအဝေးတစ်ခုလုပ်ပါတယ်ပြည်တော်စုလွတ်တော်နိုင်ငံကကိုယ်တိုင်တက်ပြီးပါတီကိုယ်စားလှယ်တွေတပ်မတော်သားကိုစားပြုသူတွေတက်ရောက်ကြပေမဲ့အငင်းပွားမှုအများကြီးပေါ်ပေါက်ပြီးပူပေါင်းကော်မတီမဖွဲ့နိုင်ခဲ့ပါဘူးနောက်ဆက်တွဲအဖြစ်ဖေဖော်ဝါရီ15ရက်နေ့မှာနောက်ထပ်အစည်းအဝေးကျင်းပပါတယ်အဲ့ဒီအစည်းအဝေးမှာလည်းပူပေါင်းကော်မတီတရမဖွဲ့စည်းနိုင်ုံမကနောက်ထပ်အဲ့လိုအစည်းအဝေးမျိုးဘရော့ကျင်းပမယ်ဆိုတာကိုတော့မဆုံးဖြတ်နိုင်ခဲ့ပါဘူး။လွတ်တော်တွင် NLD ကဆောင်ရွက်နေတဲ့ဖွဲ့စည်းပုံပြင်ရေးအဲ့လိုအကြက်တဲပြဿနာပေါင်းစုံနဲ့ကြုံနေရချိန်ပြည်ခိုင်မျိုးပါတီဘက်ကလည်းဖွဲ့စည်းပုံပြင်ရေးဥပဒေချမ်းတစ်ခုလွတ်တော်ကိုတင်သွင်းထားပြီးပါပြီ။ပြည်ခိုင်မျိုးကတင်တဲ့ဥပဒေချမ်းမှာဖွဲ့စည်းပုံတွေကဘယ်အချက်ကိုပြင်မှာလဲ။အောင်မြင်မှုရောရနိုင်မလား။နောက်ဆက်တွဲဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာကုတ္တပတ်လေ့လာသုံးသပ်ကြည့်ပါမယ်။
ပြည်ခိုင်ဖြိုးပါတီခေါင်းဆောင်တယောက်ဖြစ်တဲ့လွတ်တော်အမတ်ဦးတောင်အေးရဲ့ထုတ်ဖော်ပြောဆိုချက်အရသူတို့တင်ထားတဲ့ဥပဒေကျမ်းထဲမှာ2008ဖွဲ့စည်းပုံခြေခံဥပဒေတဲကပုံမှန်261တခုတည်းကိုပဲပြင်ဖို့ထည့်သွင်းထားတယ်လို့ဆိုပါတယ်ပုံမှန်261ဆိုတာပြည်နယ်နဲ့တိုင်းဝန်ကြီးချုပ်ခန့်အပ်ခြင်းနဲ့ဆိုင်တဲ့ပုံမှန်ဖြစ်ပြီးကာကြီးကနေ9အထိ9ချက်ပါပါတယ်ပြည်ခိုင်ဖြိုးကတော့ဝန်ကြီးချုပ်ရဲ့အရေးချင်းသတ်မှတ်ချက်နဲ့ဆိုင်တဲ့ပုံမှန်261ကာကြီးပါအချက်တွေကိုတော့ပြင်မှာမဟုတ်ပဲကြံ၄ချက်ကိုတော့ပြင်မယ်လို့ဆိုထားပါတယ်အကြံပြင်ပြောရရင်လက်ရှိဖွဲ့စည်းပုံအရပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေအဖြစ်သက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်အမတ်တွေတဲကတယောက်ယောက်ကိုတမရကဓာတ်ရိုက်ခန့်အပ်ပိုင်ခွင့်ရှိတဲ့အခြေအနေကနေသက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်ထဲမှာပဲမဲပေးရွေးချယ်စီပြီးအဲ့ဒီလူကိုတမရကခန့်အပ်ပေးဖို့ဖြစ်ပါတယ်ဒီချက်ဟာသက်ဆိုင်ရာပြည်နယ်နဲ့တိုင်းမှာအနိုင်ရတဲ့ပါတီကနေဝင်ကြီးချုပ်ရွေးချယ်နိုင်တဲ့အခွင့်အရေးရလာမှာမို့တိုင်းသားပါတီတွေဘက်ကလည်းလက်ခံသဘောတူမဲ့ဒီအရင်ကတည်းကတောင်းဆိုနေတဲ့အချက်လည်းဖြစ်ပါတယ်ဒီခိုင်ဖြိုးကပုံမှန်261ပြင်မဲ့ဥပဒေချမ်းလွှတ်တော်ရဲကိုတင်နိုင်ဖို့ကိုယ်စားလှယ်20ရာခိုင်နှုန်းရဲ့ထောက်ခံချက်လိုအပ်ပါတယ်ဒီခိုင်ဖြိုးဟာလွှတ်တော်ရဲမှာအမတ်နေရာ6ရာခိုင်နှုန်းကျော်ပဲရထားတာဖြစ်လို့အခုဥပဒေချမ်းတင်ဖို့တက်မတော်သားအမတ်တွေရဲ့ထောက်ခံမှုရပြီဖြစ်တယ်လို့မှတ်ယူနိုင်ပါတယ်။တနည်းပြောရရင်ဒီခိုင်ဖြိုးကပြင်မဲ့ဒီဥပဒေချမ်းဟာဒီခိုင်ဖြိုးနဲ့တက်မတော်သားကိုယ်စားလှယ်တွေပေါင်းပြီးတင်တဲ့ဥပဒေချမ်းလို့တောင်ပြောနိုင်ပါတယ
်။ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့ထိပ်သီးအစည်းအဝေးကာလကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောခဲ့တဲ့မိန့်ခွန်းနဲ့လည်းဆက်ဆက်ကြည့်နိုင်ပါတယ်။သူပြောခဲ့တာကငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်တကယ်လိုအပ်တဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်တာဖြည့်ဆွတ်တာကိုမူအားဖြင့်သဘောတူပေမဲ့ကိုယ်နိုင်ငံရေးလိုပါကိုဖြည့်ဆည်းဖို့ NCA လမ်းကြောင်းကိုတလွဲအသုံးချပြီးအခြေခံဥပဒေနဲ့အခြားဥပဒေတွေကိုပြင်ဆင်တာဖြည့်ဆွတ်တာကိုတော့သဘောတူညီဖို့ခက်မယ်လို့ဆိုပါတယ်။ဒါအပြင်2015ရွေးကောက်ပွဲအပြီးထွက်ပေါ်လာခဲ့တဲ့အချို့တိုင်းသားတွေရဲ့ဆန္ဒသဘောထားအရတိုင်းဒေသကြီးပြည်နယ်လွှတ်တော်တွေမှာမဲအများစုရရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့မဲနဲ့ပဲ တိုင်းဒေသကြီးပြည်နယ်ဝန်ကြီးချုပ်တွေကိုရွေးကောက်တင်မြှောက်နိုင်ခွင့်ဟာလည်းထည့်သွင်းစဉ်းစားရမယ့်ကိစ္စတရဖြစ်ပါတယ်လို့ဆိုထားပါတယ်။ဗိုလ်ချုပ်မူကြီးမေအောင်လှိုင်ကဝန်ကြီးချုပ်တွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်တွေကိုယူခင်ပေးသလိုအစိုးရရန်တရာတည်ငြိမ်မှုပြည်နယ်နဲ့တိုင်းအုပ်ချုပ်ရေးမှုဂါဗနာတွေကိုလည်းခန့်အပ်သင့်တယ်လို့ပြောထားပါတယ်။ဒါကိုကြည့်ရင်ပြည်ခိုင်ဖြိုးကတင်တဲ့ပုံမှန်168ပြည်ရေးဟာတမတော်ဘက်နဲ့သဘောထားအတူတူပဲဆိုတာပိုပြီးနားလည်နိုင်ပါတယ်
။ဖွဲ့စည်းပုံပြည်ရေးကိုဖွဲ့စည်းပုံပါနီလန်အတိုင်းတင်လာပြီးဆိုလွှတ်တော်ဘက်ကလက်ခံဆွေးနွေးပေးရမှာသိကြပါတယ်။ပြည်ခိုင်ဖြိုးကပြင်ဖို့တင်လာတဲ့ပုံမှန်168ကိုတကယ်လို့ NLD ဘက်ကထောက်ခံတယ်ဆိုရင်ပြည်ပြည်ရေးအောင်မြင်မှာပါ။နောက်ကျောင်းကိုနည်းနည်းပြန်လှည့်ကြည့်ရင်အရင်သူရဥရွှေမန်းလွှတ်တော်ခေါင်းဆောင်ဖြစ်နေတဲ့ကာလတုန်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေကြမ်းတင်စဉ်တုန်းကလည်းအဲ့ဒီပုံမှ168ပါဝင်ခဲ့ပြီးဖြစ်ပါတယ်။တင်းနဲ့ပြည်ခိုင်ဖြိုးအုပ်စုနဲ့အဲ့ဒီအချိန်ကအတိုက်ခံဖြစ်နေတဲ့ NLD အုပ်စုနှစ်ခုစလုံးကအဲ့ဒီအချက်ကိုလက်ခံပေမဲ့တက်မတော်ဘက်ကလက်မခံတဲ့အတွက်ပြင်ဆင်နိုင်ခြင်းမရှိခဲ့ပါဘူး။လက်ရှိလွှတ်တော်အနေနဲ့အဲ့ဒီဥပဒေကြမ်းကိုအတည်ပြုပေးလိုက်ရင်ပုံမှန်168ပြင်ဆင်ရေးဟာပြည်လုံးကျွတ်ဆန္ဒခံယူပွဲလုပ်ဖို့မလိုတဲ့ပုံမှန်ဖြစ်တာကြောင့်ပြင်ဆင်ရေးလွယ်လွယ်ကူကူပြီးမြောက်သွားပါလိမ့်မယ်။နောက်ထပ်အရေးကြီးတာတစ်ခုကပုံမှန်168ကိုပြင်ဆင်ပြီးတဲ့နောက် 2020 ရွေးကောက်ပွဲပြီးနောက်မှာအသက်ဝင်မယ်ဆိုရင်တိတ်ပြီးထူးခြားမှာမဟုတ်ပါဘူး။ချက်ချင်းလက်ငင်းအသက်ဝင်စေမယ်ဆိုရင်တော့လက်ရှိရခိုင်အမျိုးသားပါတီနဲ့ပြည်ခိုင်ဖြိုးပါတီကအနိုင်ရထားတဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာဝင်ကြီးချုပ်အပြောင်းအလဲအစိုးရအဖွဲ့အပြောင်းအလဲပေါ်ပေါက်လာနိုင်ပါတယ
်တကယ်တော့ပုံမှန်168ပြင်ဆင်ရေးဆိုတာဟာ2008ဖွဲ့စည်းပုံတွေကဖက်ဒရယ်ပြည်ထောင်စုအနှစ်သာရနဲ့မကိုက်ညီတဲ့အချက်တစ်ချက်လောက်ကိုပြင်ဆင်ခြင်းတယ်ဆိုတဲ့အဓိပ္ပာယ်ပဲဖြစ်ပါတယ်ဖက်ဒရယ်ပြည်ထောင်စုနဲ့ကိုက်ညီအောင်ဆိုရင်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဓာတ်တူအဆင့်တန်းထားပေးတာမျိုးအပါအဝင်အချက်အများကြီးပြင်ရပါဦးမယ်ဒီမိုကရေစီတိုင်းပြည်တည်ဆောက်ဖို့ဆိုရင်လည်းအလားတူဖွဲ့စည်းပုံတွေကအချက်အများကြီးပြင်ရမှာဖြစ်ပါတယ်။ဒါပေမဲ့ဖွဲ့စည်းပုံကိုတကယ်ပြင်ဖို့ဆန္ဒရှိတဲ့ NLD အနေနဲ့အချက်တွေအများကြီးပြင်ဖို့အခြေအနေမပေးသေးခင်မှာတိုင်းသားတွေလိုလားတောင်းတနေတဲ့ကိုယ်ပိုင်အုပ်ချုပ်ရေးတကယ်ရှိတယ်ဆိုတာကိုတသက်ပြစရာအချက်တစ်ချက်ဖြစ်လာနိုင်တဲ့ပုံမှန်168ပြင်ဆင်ရေးကိုလည်းထောက်ခံအားပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်။
တရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ပြီးမှာတော့လောင်မင်းအင်ကညာတိုက်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ်ရှင
်တော်ရှိမှခင်ဗျာလက်ရှိအာဏာရ NLD ပါတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မယ်ဆိုတဲ့ကတိနဲ့အာဏာရခဲ့တယ်လို့အခုလည်းပဲဖွဲ့စည်းပုံပြည်ရေးခြေလှမ်းတချို့ကိုလှမ်းလာပါတယ်အတိုက်ခံကြန့်ခိုင်ရေးနဲ့တက်မရိုဘက်ကလည်းဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ပြီးတော့သဘောထားရှိတဲ့အကြောင်းပြောဆိုထားတာတွေရှိပါတယ်ဒါမှမဟုတ်ဖွဲ့စည်းပုံပြင်ရေးမှာအာဏာရပါတီနဲ့အာဏာရှိစစ်တပ်ခေါင်းဆောင်တွေကြားမှာသဘောထားကတော့မတူပါဘူး။ဒါကြောင့်မလို့ဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်တွေဘလောက်ထိအလားအလာကောင်းရှိပါသလဲ၊ညှော်လင့်လို့ရပါသလား။လာမယ့်အင်္ဂါနေ့ညတိုက်လေလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ view ကိုကြိုပြီးတော့ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်လို့ရှိရင်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပေးပို့ထားလို့လည်းရပါတယ်။view မြန်မာပိုင်းရဲ့ဖုန်းနံပါတ်က 0923823555 လေးဖြစ်ပါတယ်။ email address ကတော့ burmese@viewnews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမြေမြန်ကြမဲ့သတင်းရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
။ view day လေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ရင်းနဲ့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြမပြီမပေးစာများကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးဗီဒီယိုကို Messenger ကနေပြီးတော့စာရေးဆက်သွယ်လာတဲ့အာဂျောရှိရဲ့အစာကိုပြန်ကြားပေးချင်ပါတယ်ရှင်။သူကဗီဒီယိုအစီအစဉ်တွေနားထောင်ရတာကောင်းပါတယ်။အစီအစဉ်တင်ဆက်ပေးတဲ့ Why Not သူ Why Not သားတွေကိုလည်းကျေးဇူးတင်ပါတယ်တဲ့။
မြန်မာနိုင်ငံသားတွေလက်မခံတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုဘာလို့သတင်းအစီအစဉ်တိုင်းမှာထည့်သွင်းအသုံးပြုနေတာလဲသိပါရစေ။မဲသနာကျော်မကြီးကျော်ရဲ့အတန်ဆွဲဆောင်မှုရှိလို့တခြင်းဆိုပြေရှိမရှိသိပါရစေ။ကိုကျော်ကျော်သိန်းသတင်းတင်ဆက်တာအတန်ငေါ်သတင်းမှာမျှတလို့ကြည်ကြည်ပါဗျာတဲ့ဟုတ်ကဲ့ပါ။အာဂျောရှိကိုပြန်ကြားပေးရမယ်ဆိုရင်တော့အားပေးတာအထူးကျေးဇူးတင်ပါတယ်နော်။ကျမတခြင်းလုံးဝမဆိုရပါဘူး။တခြင်းဆိုလိုက်တော်ရရှင်နဲ့အားလုံးသတင်းနားထောင်ခြင်းသိပါပျောက်သွားမယ်ထင်ပါတယ်။ကိုကျော်သိန်းသတင်းတင်ဆက်တာနဲ့ပတ်သက်ပြီးပြောထားတာကိုတော့ကိုကျော်သိန်းကိုပြန်ပြောလိုက်ပါမယ်နော်။ကိုကျော်သိန်းကပြီးခဲ့တဲ့နေ့ကပဲမြန်မာနိုင်ငံမှာ၃လတာဝန်ထမ်းဆောင်ပြီးအမေရိကန်ပြည်အောင်စုကိုရောက်လာတာဖြစ်ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါ။အဲ့ဒီကစာတချို့ကိုအခုပြောပြပေးသွားပါမယ်နော်။တော်ရရှင်လှထုံကတော့
ဖွဲ့စည်းပုံပြင်ဆင်ရေး NLD ကစင်ဖမ်းမဲ့ကြားဖမ်းမဲ့ပြောနေပေမဲ့ကျွန်တော်ကတော့စွစွပုပ်ပုပ်ဖြစ်မှမထင်ပါဘူး။လုပ်ဖို့တင်တာကတော့ဒီလှုပ်ရှားမှုမှာပြည်သူတွေတက်ကြွလာအောင်လို့ပါဝင်လာအောင်လို့ NLD ပါတီကလူလှုပ်ရှားမှုတွေလုပ်တင်တာပါ။ပင်လုံစာချုပ်ထက်ပင်လုံစိတ်သက်ကိုပိုအလေးထားတဲ့ဆိုတဲ့ယူဆမျိုးနဲ့တော့ဘာမှအလုပ်ဖြစ်မှာမဟုတ်ပါဘူး။ဒါနဲ့မနေ့ကပြက်ကရင်ရောက်လာလို့အရန်ဝမ်းသာကျေးဇူးတင်ပါတယ်။ရှုကင်းလေးတွေလည်းအရန်လှတာပဲဗျာ
။ဟုတ်ကဲ့ပါ။ပြက်ကရင်နေရောက်လာလို့ကျေးဇူးတင်ပါတယ်ဆိုတဲ့စာတွေလည်းရရှိပါရနော်။ဒီတော်ရရှင်ကဖွဲ့စည်းပုံပြင်ဆင်ရေးလုပ်နေတာစိုးစိုးပေါ့ပေါ့ဖြစ်မှာမထင်ဘူးဆိုပြီးမျှော်လင့်ချက်မဲ့လို့ပြောလာတာပါ။ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့ February 6ရက်နေ့စနေတိုင်းရက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားတာလည်းရှိပါသေး2007ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စမှာအစိုးတင်တော်တက်မတော်သားကိုယ်စားလှယ်တွေကလုံထုံလုံနေနဲ့မညီဘူးဆိုပြီးတော့ကန့်ကွက်ခဲ့တာတွေရှိတယ်။တစ်ချိန်တည်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကလည်းအခြေခံဥပဒေပြင်ဆင်ရေးကိုဘယ်တော့မှမကန့်ကွက်ဖူးပါဘူး။ပြင်းတင်တာကိုစနစ်တကျပြင်ဖို့လိုတယ်လို့ပဲပြောထားတာလည်းရှိပါသေး။ဒီလိုမျိုးအခြေခံဥပဒေပြင်ဆင်ရေးကိစ္စကဒီအငင်းပွားစရာတွေကြုံတွေ့နေရတဲ့အတွက်ကြောင့်မလို့ပြင်ဆင်ရေးမှာလက်တွေ့ဖြစ်နိုင်ရင်အလားအလာဘယ်လောက်ရှိလဲဆိုတာကိုစနေညတိုင်းရိုက်လေတိုင်းအစီအစဉ်မှာကိုအောင်လွင်ဦးတင်ဆက်ဆွေးနွေးပေးသွားခဲ့တာပါအိမ်မှာတော်ရရှင်တော်တော်များလည်းပါဝင်ပြီးတော့ဆွေးနွေးကြပါတယ်သူရဲ့ဆွေးနွေးခန်းတင်ဆက်ပြီးသွားတဲ့အခါမှာတော်ရရှင်တချို့ဒီ28ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်တွေကိုနောက်ဆက်တွဲရေးလာကြတာလည်းရှိပါတယ်အဲ့ထက်ကစာတချို့ကိုဒီမှာဝင်မျှပေးစင်ပါတယ်ရှင်airline ဆိုတဲ့တော်ရရှင်ကတော့ခုနကတော်ရရှင်လိုပဲဒီဖွဲ့စည်းပုံအခြေခံပြင်ဆင်ရေးအတွက်တိတ်ပြီးအားရပုံမရှိလာသူဖြစ်ပါတယ
်ကျွန်တော်အပြင်နဲ့ပြောရရင်တမရဟုမထိခိုက်နိုင်တဲ့ပုံမှန်သေးစားလောက်ပဲပြင်နိုင်မှာပါတမရဟုထိခိုက်နိုင်တဲ့ပုံမှန်မျိုးကိုပြင်မယ်ဆိုဘလို့နီးလန်းနဲ့မှပြင်လို့ရမှာမဟုတ်ဘူးဆိုတာကိုပြောချင်ပါတယ်ပရွက်စိတ်အုံကိုဒုန်းနဲ့သွားထိုးသလိုပြင်နေမှာပါ2008ဖွဲ့စည်းပုံအောက်မှာသွားနေတဲ့ပြည်တွင်းငြိမ်းချမ်းရေးခီးစဉ်ကအောင်မြင်မှုမရှိသလိုဖွဲ့စည်းပုံပြင်ဆင်ရေးကလည်းဘယ်ဆိုးရတက်တဲ့ပဲဆိုရမှာလုံနိုင်မှာမဟုတ်ပါဘူးနိုင်ငံရေးသမားတွေဘာပဲပြောပြောအချိန်ကုန်တာပဲရှိပါတယ်ကျွန်တော်တပီလုံးတိုင်းတန်းနဲ့ပြည့်ခတ်ရစေရေး NCA ကိစ္စကိုလည်းပြောချင်ပါတယ် NCA လှုပ်ဆောင်နေတဲ့ဘက်မှာဥသိန်းစိန်ကစားအခုလက်ရှိပြည်သူအစိုးရဆုံး NCA ကိုကောင်းတဲ့ဖို့ဆောင်ရွက်တဲ့နေရာမှာတိုင်းသားတွေပေါ်နိုင်ငံရေးအရာအသာစီးယူထားပြီးသားအရင်စစ်အစိုးရမူဝါဒတွေအောက်မှာလုပ်နေကြတာပါအခုပြည်သူအစိုးရက2008ဖွဲ့စည်းပုံအောက်မှာမလုတာမလဲ့တာနဲ့ NCA ကိစ္စကိုဆောင်ရွက်နေရပါတယ်။ဒီထဲမှာမှအရင်စစ်အစိုးရလက်ချက်တွေကလည်းရှိနေသေးတယ်။ကျွန်တော်အမြင်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးတို့ NCA ရေးကိစ္စတွေနဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စတွေဟာဝေးတော့ဝေးနေဦးမှာပါပဲ။နောက်ဆုံးမှတ်ချက်တစ်ခုအနေနဲ့ပြောရရင် NCA ရေးကိစ္စအောင်မြင်ပြီးထားဦး NCA ကိစ္စလွတ်တော်တွေရောက်သွားရင်တပ်ပိုင်းဆိုင်ရာကိစ္စတစ်ခုခုနဲ့ညီဆွန့်ခဲ့ရင်မြန်မာပြည်ငြိမ်းချမ်းရေးဝေးနေဦးမှာပါခင်ဗျာ။
မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ airline ဆိုတဲ့သောရရှင်ပြောလာတာပါ။နောက် Black Eagle ဆိုတဲ့သောရရှင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုလာပါသေးရှင်
။ဖွဲ့စည်းပုံရေးပြောပြရင်လည်းရွာတွေကအယူမှပြောသလိုပဲရှင်တို့ရွာမှာမှန်တာပြောရင်ရိုက်တယ်လို့ပြောခံနေရပါမယ်။လွှတ်တော်ကလူတွေဟာကာကြုတ်ပါဇက်ဟာမှလှုပ်လို့ရမယ့်အဆင့်တန်းမျိုးဖြစ်နေပါပြီ။2008ဖွဲ့စည်းပုံရေးပြောဆိုဆွေးနွေးလှုပ်ဆောင်နေတဲ့ပုံမှာစစ်တပ်ကကလင်ကကျစ်ပါပဲ။အစိုးရကလည်းပြောပြီးတော့ဘာမှဖြစ်မလာတာပြည်သူတွေကိုလိန်ညာနေတာပါပဲလွတ်တော်ကိုကြည့်ပြန်တော့လည်းဗယံမရာတွေကြီးပါပဲဒီလိုလုံနေကြတာတွေဒီတိုင်းပြည်ဟာမပြည့်စည်ဘူးဆိုရင်ကြိုက်တယ်လို့ပြောပါတိုင်းပြည်လုံးဟာမူတာဝါဒကန်ထိုက်နေတာပါဖွဲ့စည်းပုံသာပြင်လို့ရရင်စစ်တပ်ကြီးကတာဝန်ရှိသူကို ICC ကိုမပို့ဘူးကျိုးဝိုင်းစင်ပေါ်မှာစင်ခေါ်ထိုးလို့ရပါပြီပြည်သူပတ်စံကိုစားပြီးတော့ဟိုကလုံမယ်ဒီကလုံမယ်ဗန်းပြပြီးလှုပ်ရှားနေတာပါဖွဲ့စည်းပုံပြင်နိုင်ဖို့အရေးတော့မြန်မာပြည်မှာသဘာဝဘေးရန်တွေကြီးကြီးမားမားတိုက်စားကုန်မှရပါလိမ့်မယ်
။ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးအတွက်ရှေ့ဆက်ဘလို့သွားနိုင်လဲဆိုတဲ့အလားအလာနဲ့ပတ်သက်ပြီးတော့ကျမတို့စနေညတိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးခဲ့ကြတာကိုသရရှင်တွေသူတို့ရဲ့ကိုယ်ပိုင်မြင်တွေကိုဆက်ပြီးတော့နောက်ဆက်တွဲထုတ်ဖော်ပြီးရေးလာကြတာတွေကိုဝင်မျှပေးခဲ့တာပါ။ တရရှင်နေပြီးခဲ့တဲ့တနင်္ဂနွေကျွန်တော်တို့မြန်မာပြည်ကပေးစာများအစီအစဉ်မှာတော့ဒီချစ်သူတွေချစ်သူများနဲ့အကျိုးတရင်စကားပါလာတာလေးတွေကိုကျွန်တော်တို့ဝေမျှပေးခဲ့ပါရယ်နော်တချင်းလေးတွေလည်းထုတ်လွှင့်ပေးခဲ့ပါရယ်အေးကျွန်တော်တို့တနင်္ဂနွေနေ့ထုတ်လွှင့်ပြီးသွားတော့မှနောက်ပိုင်းမှာတရရှင်တချို့နောက်ကြပြီးတော့ကြာသွားပြီးနေ့မှာတကယ်ကြာရသွားတဲ့ချစ်သူများနေ့အတွက်ဆိုပြီးတော့တချင်းတောင်းလာတာတွေရှိပါရယ်ဒီနေ့ဆက်ပြီးတော့တို့အတွက်မြေတားတေးလဲဆောင်တချင်းလေးတွေထုတ်လွှင့်ပေးကြပါရယ်ရှင်ဒီများနဲ့တေးတောင်းလာတဲ့သောရရှင်တွေမှာကျွန်တော်လက်ရှိမလေးရှားနိုင်ငံမှာအလုပ်လုပ်နေပါတယ်ဆိုရယ်ကိုအောင်ကျော်ဟင်းကစင်ကာပူမှာရှိနေတဲ့သူ့ရဲ့ချစ်သူအတွက်ဆိုပြီးတော့တချင်းလေးတစ်ပုဒ်တောင်းလာပါတယ်ရှင်ပြီးခဲ့တဲ့ကြာသပတေးနေ့ကကြာရောက်သွားတဲ့ Valentine's ချစ်သူများနဲ့အထူးမြတ်တာတိလက်ဆောင်ဖြစ်ပါတယ
် VOA သတင်းဌာနကအကိုအမတွေအားလုံးမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်နော်ချစ်သူများနေ့အတွက်တေးတချင်းတွေတောင်းဆိုနိုင်တဲ့အစီအစဉ်မှာကျွန်တော်ဘဝနဲ့ထပ်တူချစ်ရပါတော့ချစ်သူလေးကြည်ပြူလှိုင်းနားဆင်နိုင်ဖို့အတွက်တေးသချင်းလေးတပုတ်လောက်တောင်းဆိုခြင်းလို့ပါကျွန်တော်ချစ်သူလေးကြည်ပြူလှိုင်းကတော့လက်ရှိစင်ကာပူနိုင်ငံမှာအလုပ်လုပ်နေပါတယ်သူ့အတွက်သချင်းလေးလွှင့်ပေးပါ VOA ကိုအများကြီးကျေးဇူးတင်ပါတယ်ဗျာ
မိုက်ကယ်ဆိုတဲ့သောရရှင်ကတော့ချစ်စနီးအတွက်အမှတ်တရတေးတောင်းလာတာပ
ါမင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာကျွန်တော်ရဲ့ချစ်စနီးအတွက် Valentine အမှတ်တရသချင်းတပုတ်တောင်းခြင်းပါတယ်ဇနီးရဲ့နာမည်ကဆွေးနီထွေးပါVOA ဝိုင်းတော်သားများလဲ Valentine's Day မှာပျော်ရွှင်မှုများစွာနဲ့ဆင်နွှဲနိုင်ပါစေ
။ဒီသရရှင် Michael ကဇနီးဖြစ်သူအတွက်ဖိုးပြည့်တီဆိုထားတဲ့ကိုစောင်းနဲ့ဆိုတဲ့တခြင်းလေးတောင်းဆိုလာပါတယ်။ A whole day I mean she day dear man we pretend are you Linda not to not to down lady thing alone give me hope babu i'm there na e the law ma mya babu le then da don't remember she don't move the things i do lo but then i am at the quiet time of the shot to to the hung up the thing i ate who's on the lo a thing is on it in the notes but you got the tello မလေးရှားမှာရောက်နေတဲ့မင်းမင်းထုံကတော့ချစ်သူအတွက်ရောဝေးကွာနေရတဲ့သူတွေအားလုံးအတွက်ပါကိုချင်းစားပါတယ်ဆိုပြီးတော့တချင်းလေးတစ်ပုဒ်တောင်းလာတာပါဂျီလက်ရဲ့ကြိုနေစေခြင်းနဲ့ဆိုတဲ့တချင်းဖြစ်ပါတယ
်မင်္ဂလာပါ viewee အားပေးနေပါတယ်အစီအစဉ်အားလုံးလည်းကောင်းပါတယ်ဗျာတည့်ရက်မှမလဲရအောင်အားပေးနေပါတယ်ချစ်သူများနေအမှတ်တရစကားလေးပါခြင်းပါတယ်ကျွန်တော်ကတော့မလေးရှားကိုရောက်နေတဲ့မင်းမင်းထုံမှာရေကမိုးမှာရောက်နေတဲ့ကျွန်တော်ဘဝရဲ့အချစ်ရဆုံးချစ်သူအတွက်ပါတစ်ခါမှမတွေ့ဘူးပဲကျွန်တော်သူ့ကိုညီမလေးလိုလည်းချစ်တယ်ချစ်သူလိုလည်းအရန်ချစ်ပါတယ်ဗျာကျွန်တော်ကလည်းအဆအဆရရယုံကြည်ပေးပါလို့အမှတ်တရစကားလေးပါကြပါလေဝိကွာနေရတဲ့သူတွေရောအားလုံးအတွက်ရောပါအားပေးလက်ပါပြီချစ်သူစီကိုတောင်းမှပြန်ချသွားခြင်းလေပဲစီဘဲဝမလဲတမ်းသိဒီတချင်းနာငေါကြရင်ငိုပါနေHey, hello, the lone up when you need. Guess I'll change with ya, she way my dopey lie. Yeah, my man, leave a chip, need enough time, she night, no. Go, I swear, I dig about me, go, well, oh, yeah. Tell she, I may, oh, yeah, so, yeah, say, lie.Chile solo yo miro Don't know how we to ya bu Tengo pueblo yo miro Dilu a pialare Cosé mi razón mere Sino a toda da Dile yo de dile
Valentine dayတချင်းတောင်းကြပါလေအကြောင်းအကျောင်းတွေကြောင့်မဆုံစည်းခဲ့ရတဲ့ငယ်ချစ်ဦးတယောက်ကိုအခုထိရင်ထဲမှာရှိနေသေးပါတဲ့။ကိုင်စာရဲ့ကစ္စဘနတီလိုင်းနန်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါတဲ့။စမ်းချောင်းသူတောင်းဆိုလာပါတယ်။ခက်သစ္စာဆိုတဲ့သောရရှင်ကလည်း view one of the one of the တွေအားလုံးမင်္ဂလာပါ။စိုတေးရဲ့အဝေးရောက်ချစ်သူတချင်းလေးတောင်းကြလို့ပါတဲ့။မြင်းညံမျိုးနဲ့လဲရင်နဲ့ရွာကကိုဟိမင်းဆိုးအတွက်ပါ။ ပြည်ဝိုင်းတော်သူဝိုင်းတော်သားတွေကလည်းဒီထက်မကအောင်မြင်ပါစေရှင်။မနေ့တိုင်းအားပေးလျက်ပါဆိုပြီးတော့ခိတ္တဆင်ကပူရောက်ခက်သစ္စာတောင်းဆိုလာပါတယ်။ဟုတ်ကဲ့ပါမက်ခက်သစ္စာကြီးစူတီးရဲ့အဝေးရောက်ချစ်သူတခြင်းကိုတော့ကျွန်မပြီးခဲ့တဲ့တနင်္ဂနွေ၁၀ရက်နေ့ကပဲချစ်သူများနဲ့အကျိုးမြတ်တာတေးလက်ဆောင်အစီအစဉ်မှာလွှင့်ပေးလိုက်ပါတယ်။ကြားလိုက်လားတော့မသိပါဘူးနော်။ဒီတော့ဒီဘက်တော့တခြားတခြင်းလေးနဲ့ပဲဗလန်တိုင်းနေ့မြတ်တာတေးလက်ဆောင်ပါခြင်းပါတယ်ရှင်။ခုနတော်ရရှင်တောင်းထားတဲ့ကင်စာရဲ့ကိစ္စပါနဲ့ဒီဆိုတဲ့တခြင်းလေးကိုပဲနားဆင်ကြည့်ပါအောင်နော်။ကိစ္စပါနဲ့ဒီဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှိနေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းတင်းတွေနဲ့ညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ဓာတ်ရိုက်နားဆင်နိုင်တာပါပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါလိမ့်ရှင်။ video ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။မြေကန်ရဲ့ဘီမာကျင်းလူလူသစ္စာကတိပြုထားခဲ့သည်။ခိုင်မြဲတဲ့မြေတားအစင်လာတလိချာမှာ။မအီတန်နာကျော်ရဲ့မြန်မာပြည်မှာပြီးစာများခဏပြီးအခုတော့ကဘာတလွားထူးခြားဆံပြသတင်းများစီစဉ်ကိုနားဆင်ရပါမယ်။မခင်ဖြူထွေးနဲ့ကိုငင်းညံတို့ကတင်ဆက်ပေးထားပါတယ်ရှင
်။မက္ကဆီကိုနိုင်ငံဝါဟာကာမြို့ကရိုးရာစီတမ်းလှည့်လည်ပွဲတစ်ခုမှာခွေးလေးတစ်ကောင်ဝင်ကားခဲ့တဲ့အတွက်လူတွေသဘောကျခဲ့ကြပါတယ်။ပန်းချင်းကြီးတယ်လာပြီးလှက်ပတ်ကနေတဲ့အမျိုးသမီးတစ်ယောက်ရဲ့အနားမှာခုံပေါက်ပြီးလိုက်ပါလှက်ပတ်ကပြနေတဲ့ဗီဒီယိုကိုအင်တာနက်ပေါ်တင်လိုက်တဲ့အခါမှာပေါက်သွားခဲ့တာပါ။အခုလိုပွဲတော်ကိုနှိမ့်စင်ကျင်းပတာဖြစ်ပြီးတော့ဘာသာရေးဆိုင်ရာပွဲလမ်းသဘင်တစ်ခုလည်းဖြစ်ပါရဲ့ရှင
်ရုရှားနိုင်ငံကမြင်းတကောင်အားရှိတဲ့ကားတစ်စီးအကြောင်းကိုပြောပြပါမယ်။ကျောင်းဆရာတယောက်ဖြစ်တဲ့ Ivan Melnikov ဟာရုရှားနိုင်ငံရဲ့ကျန်းတန်းတဲ့ဆောင်းရာသီမှာသုံးဖို့အတွက်ကားတစ်စီးကိုပြုပြင်ပြောင်းလဲပြီးမြင်းနဲ့ဆွဲကိုင်းတာပါ။ကားရဲ့ရှေ့ခေါင်းကန်အင်ဂျင်နဲ့ gear box ကိုဖြုတ်ထားပြီးတော့မြင်းကိုကောက်ရိုးကျွေးပြီးမောင်းရတဲ့အတွက်ကောက်ရိုးနဲ့မောင်းနဲ့ကားလို့ဆိုနိုင်ပါတယ်။နင်းတွေထူထူထဲထဲကြတဲ့ဒီဒေတာမှာအသုံးများတာကနင်းလျှောစီးလဲတွေဖြစ်တဲ့အတွက်သူ့ရဲ့မြင်းနဲ့ဆွဲတဲ့ကားဟာအထူးဆန်းလို့ဖြစ်နေတာပါ။မြင်းနဲ့ကားကိုထမ်းဖို့နဲ့ချိတ်ဆက်ထားပြီးတော့ကားထဲကနေမြင်းဆက်ကြိုးကိုဆွဲလို့ရအောင်စီစဉ်ထားပါတယ
်
။ဒီကားကိုသူကအိမ်ကနေကျောင်းကိုသွားဖို့အတွက်အဓိကသုံးတာပါ။ကားရဲ့အလေးချိန်ပေါ့ပေါအောင်ထိုင်ကုန်တစ်လုံးကလွဲပြီးကျန်တဲ့အစိပ်ပိုင်းတွေကိုလည်းဖြုတ်ထားပါဗါးကားအတွင်းပိုင်းမှာလည်းအနှွေးတက်ရအောင်လို့အပူပေးစက်နဲ့ပိုက်လုံးတွေတက်မယ်လို့ သူစဉ်းစားနေကြောင်းမယ်လင်ကော့ဖ်ကပြောပါရယ်ခင်ဗျာ
။အရှေ့ဥရောပနိုင်ငံတစ်ခုဖြစ်တဲ့လစ်သူရေးနီးယားနိုင်ငံမှာခွေးမွေးစားခြင်းတဲ့သူတွေအတွက်တယ်လီဖုန်း app လေးတစ်ခုတီထွင်လိုက်ပါရယ်။ Get Pet လို့ခေါ်တဲ့ app လေးဟာနိုင်ငံတွင်းမှာရှိတဲ့ခွေးကယ်ဆယ်စောင့်ရှောက်ရေးဂရုတွေမှာရှိတဲ့ခွေးကလေးတွေရဲ့ပုံနဲ့မွေးခြင်းတဲ့သူတွေကိုဆက်သွယ်ပေးတာပါ။အသုံးပြုတဲ့သူတွေဟာအဲ့ဒီ app ကတဆင့်ခွေးကလေးတွေပုံနဲ့နောက်ကျောင်းရဆွေအချက်လက်တွေကြည့်ရှုနိုင်ပြီးတော့သဘောကျတဲ့ခွေးဆိုရင်သက်ဆိုင်ရာဂရနဲ့ဆက်သွင်းနိုင်ပါတယ်။အပြင်မှာခွေးကိုတွေ့သွားပြီးရင်တော့မွေးစားဖို့လှုပ်ဆောင်နိုင်တာပါ။ခွေးတွေကိုကြိုက်နေတဲ့သူတွေ900လောက်ရှိပေမဲ့လည်းတကယ်တမ်းမွေးစားဖြစ်တာကတော့နှစ်ကောင်ပဲရှိသေးတယ်လို့ဒီ app ကိုတီထွင်သူတူကပြောပါတယ
်။ So we created a Get Pet app which is actually working like Tinder.
ဒီ app ဒါအောင်မြင်ခဲ့ရင်တော့တခြားအိမ်မွေးတိရစ္ဆာန်တွေအတွက်လည်းဆက်လက်လှုပ်ဆောင်သွားမယ့်အစီအစဉ်ရှိပါတယ်ရှင်။
အမေရိကန်နိုင်ငံနယူးယောက်မြို့ကဂျပန်စားတောက်ဆိုင်တစ်ခုမှာကိုစားမဲ့ငါးကိုကိုတိုင်ဖမ်းပြီးတော့စားနိုင်ပါပြီ။ကြောက်စားတောက်ဆိုင်မှာငါးကန်ကြီးတွေကိုဆိုင်အတွင်းထည့်သွင်းတည်ဆောက်ထားပြီးတော့ဂျပန်နိုင်ငံကတင်သွင်းတဲ့ပစွန်းတွေအပြင်ငါးမျိုးစုံရနိုင်တာပါ။ဖမ်းပြီးတဲ့ငါးတွေကိုကြော်မလား၊ကင်မလား၊ပြုတ်မလားစသည်ဖြင့်ဘယ်လိုပုံစံမျိုးနဲ့ချက်မလဲဆိုတာကိုလည်းရွေးချယ်နိုင်ပါတယ်။
事前にやっぱりこういろんな方からレストランがこうオープンされてるけど今のレストランオーナーからとかも
ディサダウサインを提唱するとロアダタ店舗じゃけてあちゃうねドラ3000円老混じゃとあれあちゃうサダウサイン労願図オガタタクヤタカハシが描ばれる134要退内みろ3滴しれディサダウサインまラメマッシュラ要いんのスシーサインね小判看芸類をれ貼添まဖြစ်ばれアメリカ内外てちゃ妙じりまれအခုလိုဆိုင်ခွဲတွေဖွင့်ဖို့လာရောက်စုံစမ်းသူတွေအများကြီးရှိပေမဲ့လောလောဆယ်တော့ပြိုင်ဘက်မရှိသေးတဲ့မန်ဟတ်တန်ရပ်ကွက်ကိုပဲအာယုံဆိုင်အောင်မှာဖြစ်ပါတယ်ခင်ဗျာ
။မက်ကင်ဖြူတွေနဲ့ကိုငင်းညန်းတို့စီစဉ်တင်ဆက်ထားတဲ့ကဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ကြရတာပါ။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုသားညုံကပြောပြပေးပါရှင
်။ IS တွေကြွေးကြော်နေတဲ့ Caliphate Islam နိုင်ငံတော်မျှော်မှန်းချက်ဟာကြာရှုံးသွားပြီလို့ American သမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးပါတယ်။ဒါပြင်အဲ့ဒီမှာရှိနေကြတဲ့ IS အကြမ်းဖက်အဖွဲ့ဝင်တွေကိုတက်ဆိုင်ရနိုင်ငံတွေအနေနဲ့ပြန်လည်ခေါ်ယူရေးယူထင်းသိမ်းဖို့လဲသမ္မတ Trump က American မဟာမိတ်တွေကိုတိုက်တွန်းပါတယ်။ဒါလို့မှမလုပ်နိုင်ရင်တော့အကြမ်းဖက်သမားတွေဟာသူတို့မူလတိုင်းပြည်တွေကိုပြန်ဝင်ပြီးတော့မငြိမ်သက်မှုတွေဖြစ်အောင်လှုပ်လာနိုင်ခြေရှိတယ်လို့သမ္မတ Trump ကသတိပေးပါတယ်။တောက်ကြနေအိမ်ပြော်မှာရှိစဉ်တုန်းကတော့ Syria နဲ့ပတ်သက်လို့ Caliphate ယူဆကိုနှိမ်နှင်းအောင်မြင်ခဲ့တဲ့အပေါ်မှာကြီးကြီးမားမားကြေညာပြောဆိုစရာရှိတယ်လို့သတင်းတောက်တွေကိုပြောခဲ့တာပါ။အဲဒီနောက်ဆိုရင်နေ့မှာတော့ IS2 ရဲ့ Caliphate Islam နိုင်ငံတော်မျှော်မှန်းချက်ဆိုတာကြာရှုံးသွားပြီလို့ Twitter ကနေပြီးတော့သမ္မတ Trump ကကြေညာပြောဆိုပါတယ်တချိန်တည်းမှာပဲသူ့ရဲ့မဟာမိတ်တွေကိုလည်းတိုက်တွန်းချက်ရေးပါတယ်ဆီးရီးယားမှာဖမ်းမိထားတဲ့ ISIS 800ကျော်ကိုပြန်လည်ခေါ်ယူပြီးတော့တရားရုံးတင်ရေးယူဖို့ဗြိတိန်ပြင်သစ်ဂျာမနီနဲ့6ဥရောပမဟာမိတ်တွေကိုတိုက်တွန်းတာပါဒါမှမဟုတ်ရင်တော့သူတို့ကိုလွှတ်ပေးရမယ့်အခြေအနေမှာရှိပြီးတော့ဒါဟာအလားအလာကောင်းတော့မဟုတ်ဘူးလို့သမ္မတ Trump ကသတိပေးခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးတာဝန်အတွက်ယာထားစဉ်းစားခြင်းခံထားရတဲ့နိုင်ငံကြေးဌာနပြောခွင့်ရသူ Heather Nauert ကသူ့အနေနဲ့အဲ့ဒီတာဝန်အမည်ယာထားခံရဒါကနေပြီးတော့နောက်ဆုတ်ပေးလိုက်ပြီလို့မနေ့စနေနေ့ကပြောပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီး Nikki Haley ဟာ2018အကုန်ပိုင်းတာဝန်ကနေနှုတ်ထွက်သွားတာကြောင့်အဲ့ဒီနေရာမှာ New York ကိုအစားထိုးတာဝန်ပေးဖို့ရွေးထားတယ်လို့သမ္မတ Donald Trump ကဒီဇင်ဘာလတုန်းကကြေညာခဲ့တာဖြစ်ပါတယ် Venezuela နိုင်ငံအတွက်လူသားချင်းစာနာမှုအကူအညီအထောက်အကူတွေတင်လာတဲ့ American စစ်ဖက်ကုန်တင်လျင်၃၀ဟာကိုလံဘီယာနိုင်ငံကူကူတာကိုစနေနေ့ကဆက်ရောက်ပါတယ်။နေဆက်ကဖြတ်ပြီးတော့ဗင်နီဇွဲလားပြည်သူတွေကိုပေးမဲ့စားနပ်ရိက္ခာနဲ့စီးပွားတွေတင်လာတာပါ။ဒါမဲ့လည်းအမေရိကန်နဲ့အခြားတိုက်မိတွေကပို့တဲ့အကူအညီတွေဟာအခုချိန်ထိဗင်နီဇွဲလားပြည်သူတွေစီမရောက်ပဲနဲ့ကိုလံဘီယာနဲ့ဘရာဇီးမှာရှိတဲ့နိုင်ငံတွေမျိုးတွေမှာပဲတောင်းတင်နေပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုသားညွန်ကပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zenith Abdurrahman ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေ။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.